Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရ2023ခုနှစ်ဇွန်လ17ရက်တနင်္ဂနွေနေ့မနက်ဖြန်အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနက်ဖြန်အတန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာမနက်ခင်းပါရှင်ကျွန်မခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့ပဲအတူပြောပြပေးမှာပါယူကရိန်းမှာတိုက်ပွဲတွေပြင်းထန်နေချိန်မှာပဲကနေဒါဝန်ကြီးချုပ်ဟာယူကရိန်းကိုတွားရောက်ခဲ့ပါတယ်ယူကရိန်းကကောက်နှံတင်ပို့မှုပူးပေါင်းဆောင်ရွက်ရေးအတွက်ကုလသမဂ္ဂဟာရုရှားနဲ့ဆွေးနွေးနေပါပြီဗြိတိန်ဝန်ကြီးချုပ်ဟောင်းဘိုရစ်ဂျွန်ဆင်ကတော့လွတ်တော်အမတ်ဖြစ်ကနေနှုတ်ထွက်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုဇော်မှုကျော
်ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေအပြီးမှာတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမတိုင်မီမှာသတင်းပေးပို့ချက်တစ်ပုဒ်ကိုဥစွာတင်ပြမှာပ
ါလက်နဲ့ကြည့်နေလဲပြည့်တယ်အဲ့ဒီရွာကားတွေချူရန်တန်ပန်းတန်းပြည့်တာတွေပါတယ်ညအထိတ်မတော်ဆုံးလေရင်နဲ့လာလာပြည့်တယ
်မကြမီပဲအပြည့်စုံကိုတင်ပြပေးပါမယ်အဲ့ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒုအတန်းဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာဟာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကဘာလေယာစားတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ပြပေးမှာဖြစ်ပါတယ်အခုတော့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အခုကျွန်တော်ဇော်မိုးကျော်တို့ကပြောပြပါမယ
်ယူကရိန်းနိုင်ငံတောင်ပိုင်းမှာယူကရိန်းတပ်တွေကရုရှားတပ်တွေနဲ့ပြင်းပြင်းထန်ထန်တိုက်ခိုက်နေချိန်မှာပဲမြောက်ပိုင်းမှာရှိတဲ့ Kiev မြို့တော်ကိုကနေဒါဝန်ကြီးချုပ် Justin Trudeau ဟာကြိုတင်ကြေညာမထားဘဲနဲ့ရောက်လာခဲ့ပြီးတော့ယူကရိန်းသမ္မတ Volodymyr Zelensky နဲ့တွေ့ဆုံခဲ့ပါတယ်
။ Присутні шановні журналісти, сьогодні я дійсно абсолютно
ကနေဒါဝန်ကြီးချုပ်နဲ့အဖွဲ့ယူကရိန်းကိုလာရောက်တာအတွက်တကယ့်ကိုဝမ်းမြောက်ဝမ်းသာကြိုးစိုးပါတယ်ကနေဒါဟာယူကရိန်းနိုင်ငံနဲ့ပြည်သူတွေလွတ်လပ်ရေးအတွက်ခက်ခဲခဲခဲရုန်းကန်နေတဲ့အချိန်မျိုးမှာအခြေခံကြကြပံ့ပိုးကူညီပေးတဲ့နိုင်ငံဖြစ်ပါတယ်လို့ယူကရိန်းသမ္မတကပြောသွားတာပါကနေဒါဝန်ကြီးချုပ်ကယူကရိန်းနိုင်ငံခါဆန်ဒေတာကရေအားလျက်စစ်ဖြန့်ဖြူးရာကာခော့ဖ်ကရေကာတာပျက်စီးမှုကြောင့်ရေကြီးရေရှမ်းပြီးဒုက္ခရောက်နေသူတွေအတွက်လူသားစာနာမှုအကူအညီ38သန်းခွဲအပြင်နောက်ထပ်အကူအညီဖြစ်ဒေါ်လာ10သန်းချထားပေးမှာဖြစ်ကြောင်းကြေညာခဲ့ပါတယ်။ယူကရိန်းအရှေ့ပိုင်းနဲ့တောင်ပိုင်းဒေသတွေမှာယူကရိန်းကတောက်ကြတဲ့စစ်နေနေတွေမှာစစ်စင်ရေးတွေလုပ်ခဲ့ပြီးတော့တချို့နေရာတွေမှာလွန်ခဲ့တဲ့48နာရီအတွင်းရုရှားတွေနေရာယူထားတဲ့ရှေ့တန်းကနေရာတချို့ကိုယူကရိန်းတပ်တွေကထိုးပေါက်နိုင်ခဲ့တယ်လို့ယူကရိန်းစီးနေစဉ်အချင်းချင်းစောင့်ကြည့်နေတဲ့ဗြိတိန်ကာကွယ်ဝန်ကြီးဌာနကစစ်နေနေမှာပြောပါတယ်။ရုရှားကတော့သူ့ရဲ့မဟာဗျူဟာမြောက်နျူကလ িয়ার လက်နက်တချို့ကိုရှေ့လာတဲ့မှာပဲဘယ်လာရုစ်နိုင်ငံမှာနေရာချထားတော့မှာဖြစ်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကတောက်ကြတဲ့ဘယ်လာရုစ်သမ္မတနဲ့တွေ့ဆုံစဉ်မှာပြောကြားလိုက်ပါတယ်။
ယူကရိန်းကနံစားသီးနှံနေတဲ့အခြားလေယာဉ်ထွက်ကုန်တွေပင်လယ်ထဲကနေတဆင့်ကမ္ဘာကိုတင်ပို့နိုင်မှုအစီအစဉ်မှာရုရှားဆက်လက်ပူးပေါင်းပါဝင်မှုအတွက်ကုလသမဂ္ဂနဲ့ရုရှားတောက်ကြနေမှာစတင်ဆွေးနွေးပါတယ်။ကုလသမဂ္ဂကုတန်ရောင်းဝယ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဌာန UNCTAD ရဲ့အကြီးအကဲ Rebecca Greenspan နဲ့ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီး Sergey Rashian တို့ဆွေးနွေးခဲ့တာဖြစ်ပါတယ်။မကြာသေးမီကမှယူကရိန်းကလှုပ်ဆောင်ခဲ့တာတွေကိုဒီဆွေးနွေးပွဲမှာလစ်လျူရှုထားလို့မရဘူးလို့ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးကအစည်းအဝေးမစတင်ပေမှာပြောဆိုခဲ့ပါတယ်။ရည်ညွှန်းပြောဆိုတဲ့အဖြစ်အပျက်တွေထဲမှာကာကာကာဆဲကိစ္စရုရှားရဲ့တိုလီကရီအော်ဒီဆာအမိုနီယာပိုက်လိုင်းကိစ္စအစတာတွေပါဝင်ပါတယ်။ကမ္ဘာပေါ်ကအရှိလျားဆုံးအမိုနီယာပိုက်လိုင်းဖြစ်စည်းခံရတဲ့ကိစ္စမှာယူကရိန်းကလျှို့ဝှက်ကူညီပံ့ပိုးနေတဲ့အဖွဲ့တွေနောက်ကွယ်ကပါဝင်တယ်လို့ရုရှားကဒီရက်သက်တပတ်အစောပိုင်းမှာဆွဆွဲပြောဆိုခဲ့ပါတယ်။ပင်လယ်ထဲကိုဖြတ်ပြီးကောက်ပဲသီးနှံနေတင်ပို့ခွင့်ကိုတစ်ကြိမ်ကိုရက်ပေါင်း120သဘောတူခွင့်ပြုထားပြီးဒီသဘောတူညီချက်ကိုအကြိမ်ကြိမ်ထပ်တိုးခဲ့တာဖြစ်ပါတယ
်။ဆူရန်နိုင်ငံမှာတော့စစ်တပ်အကြီးအကဲဖာတာအယ်ဘာဟန်နဲ့သူရဲ့ပြိုင်မဲ့ဖြစ်တဲ့သူ့လက်ထောက်ဟောင်း RSF တပ်ဖွဲ့ခေါင်းဆောင်မဟာမက်ဟမ်ဒန်ဒါရုတက်ချာမှာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွက်24နာရီကြာအပြစ်ခတ်ရစဲရေးကိုစနေနေ့ဒေတာစံတော်ချိန်မနေ့6နာရီမှာစတင်လိုက်ပါတယ်။မေလလယ်မှာစပြီးဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွက် အပြစ်ခတ်ရက်စဲရေးကိုအချင်းချင်းကျင်ညာခဲ့ပေမဲ့24နာရီမပြည့်ခင်မှာပဲကျိုးပြက်ကုန်တဲ့အတွက်အခုတချိန်လဲမြဲမမြဲစောင့်ကြည့်နေပါတယ်။နှစ်ဖက်အပြစ်ခတ်ရက်စဲဖို့ဂျောင်းဝင်ညှိနှိုင်းပေးနေတဲ့ American နဲ့ Saudi Arabia နိုင်ငံတွေကတော့အခုစနေအပြစ်ခတ်ရက်စဲပြက်ပြားခင်သူတို့ဆက်ပြီးဂျောင်းဝင်ဖြန့်ပြေးပြီးတော့မှမဟုတ်ဘူးလို့သတိပေးထားပါတယ်။ဒေသခံတွေကတော့တရက်လောက်အပြစ်ခတ်ရက်တာတဲ့တိုက်ပွဲအဆုံးသတ်စေနေတာပါ။အခုလိုအပြစ်ခတ်ရက်စဲမှုစတင်လာတဲ့လူသားစာနာမှုအကူအညီတွေပေးဖို့အတွက်ခွန်လန်းတွေရလာတာဖြစ်ပါတယ်။ဆူဒါမှာပြန်ပြစ်စစ်ဘိုလ်ချုပ်ကြီးနှုတ်ကြာမေလာလေကစပီမြို့တော်ကတ်တန်အနီးတဝိုက်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးနောက်တနင်္ဂနွေလုံးကိုပြန့်နှံ့သွားတာပါဒီတိုက်ပွဲတွေကြောင့်တရသူအသေးဆုံးရသူက2000လေးပါရှိပြီးအိုးရင်ဆန့်ခွာထွက်ပြေးရသူက2တန်းလောက်ရှိနေပါပြီ
ဒီတိုင်ဝင်ကြီးချုပ်ဘော်ရီဂျွန်ဆန်ဟာလွတ်တော်ကိုယ်စားလှယ်နေရာကနေနှုတ်ထွက်လိုက်ပြီးလက်ရှိအာနာယရှီယိုဇဲကွန်ဆာဗေးတစ်ပါတီအတွင်းစိတ်ဝမ်းကွဲမှုတွေထပ်မံပေါ်ပေါက်လာပြန်ပါတယ်သူဝင်ကြီးချုပ်ဖြစ်စဉ်ကကိုဗစ်ပြင်းထန်နေချိန်မှာသူ့ရဲ့ပြုမှုလှုပ်ဆောင်မှုနဲ့ပတ်သက်ပြီးသူ့ကိုလွတ်တော်ကိုယ်စားလှယ်တွေကစစ်ဆေးမှုပြုလုပ်တာကိုကန့်ကွက်တဲ့အနေနဲ့လွန်ခဲ့တဲ့တောက်ကြနေ့နှောင်းပိုင်းမှာနှုတ်ထွက်ခဲ့တာဖြစ်ပါတယ်။သူနှုတ်ထွက်ပြီးနောက်တနေ့စနေနေ့မှာတော့သူ့ကိုထောက်ခံသူတွေနဲ့အခြားသူတွေအကြာစိတ်ဝမ်းကွဲမှုဖြစ်ပေါ်လာခဲ့တာဖြစ်ပါတယ်။သူနှုတ်ထွက်ရတဲ့အကြောင်းနဲ့ပတ်သက်ပြီးထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ကိုဗစ်ကာလလူစုဝေးလှုပ်တာနဲ့ပတ်သက်ပြီးသူ့အနေနဲ့လွတ်တော်ကိုလှည့်ပြခဲ့သလားဆိုတဲ့စစ်ဆေးမေးမြန်းချက်ကိုအဓိကမချေမနှက်တာဖြစ်ပြီးလက်ရှိဝင်ကြီးချုပ်ရရှိစွန်နာကိုလည်းရည်ရွယ်ပြောဆိုထားပါတယ်သူကိုထောက်ခံတဲ့ကွန်ဆာဗေးတစ်လွှတ်တော်အမတ်တွေကတော့သူကိုလူမှုကွန်ရက်စာမျက်နှာမှာချီးကျူးပြောဆိုရေးသားကြပါတယ်ဒါပေမဲ့ကြံတဲ့သူတွေကတော့နှုတ်ဆက်နေကြပါတယ်လွှတ်တော်ကိုယ်စားလှယ်အန်ဒရာချန်ငင်ကတော့အခုလိုအတိတ်ပဲမရှိတာတွေကိုစတင်လိုက်တာအတော်ကိုကောင်းပါတယ်လို့အတော်ကိုကောင်းပါတယ်ရရှိလို့လက်ရှိဝန်ကြီးချုပ်ကိုလှောင်ပြောင်းရေးသားထားပါတယ်
VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12.73 ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလမီတာ190 kHz 1505တို့ကနေလွှဲထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ထိုင်ဝမ်မှာစနေနေ့ကပြုလုပ်တဲ့စီးရီးလေ့ကျင့်မှုမှာအကျန်းဖက်သမားတွေရဲ့ပြန်ပြီးဆွေးမှုကနေကဲတင်တဲ့လေ့ကျင့်မှုလည်းပါဝင်ပါတယ်။တောင်ပိုင်းကခေါဆောင်းမျိုးကလေးကပြန်ပြီးဆွေးမှုဖြစ်ပွားတဲ့အခါမှာတင်မော်ရီဟက်ယွန်တွေပါဝင်တဲ့ကဲစီရီးတွေလှုပ်ဖို့အတွက်လေ့ကျင့်တာလည်းပါဝင်တာပါ။တရုတ်ပြည်မှာကြီးကနေစီးရီးနိုင်ငံရေးဖိအားတွေကိုတိုးမြင်လာတာလို့ရင်ဆိုင်နေရတဲ့ထိုင်ဝမ်ဟာအခုလိုစီးရီးလေ့ကျင့်မှုတွေကိုမကြမ်းမကြာလုပ်လို့ရှိပါတယ်။တရုတ်ဘက်ကစစ်လင်းတွေဟာထိုင်ဝမ်ရဲ့လေကြောင်းကာကွယ်ရေးဇုံကိုပါကျော်လွန်ပြီးနေစဉ်လိုလိုဖြတ်တန်းနေတာဖြစ်ပါတယ်။ထိုင်ဝမ်ကိုတရုတ်ရဲ့အစိတ်အပိုင်းတစ်ခုဖြစ်နေကြေညာထားတဲ့တရုတ်အစိုးရကတနေ့မှာထိုင်ဝမ်ကိုလူဝရင်အင်အားသုံးပြီးသိမ်းပိုင်မှာဖြစ်ကြောင်းပြောဆိုထားတာလည်းဖြစ်ပါတယ်။စီးရီးလေ့ကျင့်မှုကိုထိုင်ဝမ်သမ္မတဆိုင်ယွန်ဝမ်ကိုရိုင်းလာရောက်ကြည့်ရှုခဲ့တာပါ။ထိုင်ဝမ်ရေလက်ချမ်းမှာငြိမ်းချမ်းရေးရဖို့အတွက်ကိုရိုင်းကျိုးပန်းမှရမှာဖြစ်ကြောင်းထိုင်ဝမ်သမ္မတကမင်းကွန်းမှာခတ်တူတူပြောကြားခဲ့ပါတယ်။ဧပြီလမှာအမေရိကန်လွှတ်တော်ဥက္ကဋ္ဌကဲဗင်မကာတီနဲ့ထိုင်ဝမ်သမ္မတတို့ကယ်လီဖိုးနီးယားမှာတွေ့ဆုံမှုကိုတုံ့ပြန်တဲ့အနေနဲ့တရုတ်ကထိုင်ဝမ်ကို၃ရက်ကြာပိတ်ဆို့တဲ့စီးရီးလေ့ကျင့်မှုတွေပြုလုပ်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ဩဂတ်စ်လတုန်းကလည်းတရုတ်ကထိုင်ဝမ်ရေလက်ကြားတဝိုင်မှာ၄ရက်ကြာစီးရီးလေ့ကျင့်မှုလုပ်ခဲ့ပြီးတကယ့်ကြီးအစ်စ်တွေနဲ့စီးရီးလေ့ကျင့်ခဲ့တာလည်းဖြစ်ပါတယ
်။အိန္ဒိယသမုဒ္ဒရာမြောက်ပိုင်းအာရေဗျန်ပင်လယ်အတွင်းကစိုက်ကလုန်းမုန်တိုင်းဘိုင်ပါဂျွန်ဟာအိန္ဒိယကိုဝင်ရောက်တိုက်ခိုက်ဖို့ဦးတည်နေတဲ့အတွက်အနောက်ဘက်ကန်ယိုဒန်ပြည်နယ်တွေဖြစ်တဲ့ဂူဂျာရတ်မဟာရာရှရာဂိုအာအပါအဝင်ကန်ယိုဒန်ပြည်နယ်တွေမှာသတိပေးချက်တွေထုတ်ပြန်ထားပြီးမုန်တိုင်းဟာ24နာရီအတွင်းပိုမိုအပြင်းထန်လာမယ်လို့အိန္ဒိယမိုးလေဝသနဲ့ဇလဗေဒဌာနကထုတ်ပြန်ထားပါတယ်။လာမယ့်5ရက်အတွင်းအာရေဗျန်ပင်လယ်အရှေ့ဘက်နဲ့အလယ်ဘက်တွေမှာငါးဖမ်းမထွက်ကြဖို့တာဝန်ရှိသူတွေကတားမြစ်ထားပါတယ်။ဒါ့အပြင်ဆရတ်ရာကူတတ်ဒေတာတွေမှာလည်းငါမဖမ်းဖို့တားမြစ်ထားပါတယ်စိုက်ကလုန်းဘိုင်ပါဂျွိုင်းဟာအလွန်အပြင်းနဲ့မုန်တိုင်းဖြစ်ပြီးစီးပွားရေးမြို့တော်မွန်ပိုင်းရဲ့အနောက်တောင်ဘက်မိုင်380ကျော်လောက်မှာရောက်ရှိနေတယ်လို့စနေနေ့တုန်းကအိန္ဒိယမိုးလေဝသဌာနကပြောဆိုထားပါတယ်မုန်တိုင်းဟာအရှေ့မြောက်ဘက်ကိုဥတီရွေရှားနေပြီးတဖြည်းဖြည်းပိုမိုအပြင်းလာနေတယ်လို့လည်းဆိုပါတယ်ကီရာလာကနာတကာကန်ယိုတန်တျောက်လာမဲ့သုံးရက်အတွင်းမိုးကြီးပြီးလေပြင်းတိုက်ခတ်နိုင်တယ်လို့လဲမိုးလေဝသဌာနကသတိပေးထားပါတယ်ခင်ဗျာ တရင်တွေကိုဒေါက်ခင်မျိုးသက်နဲ့အတူပြောပြခဲ့တာပါခင်ဗျာအခုတနင်္ဂနွေနေ့မနက်ဖက်အတန်းလွင့်စီစဉ်တွေကိုဆက်လက်ထုတ်လည်နေပါတယ်ပထမအဆုံးအနေနဲ့တရင်ပေးဖို့ချက်တပုတ်ကိုတင်ပြပါမယ်ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်မှာရှိတဲ့စစ်ကောင်စီတပ်စခန်းကနေဂျွန်လ9ရက်နေ့ကလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ကပိုင်ကုန်းကျေးရွာသားတချို့ဒဏ်ရာရှိခဲ့ပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာလည်းလေကြောင်းအပောင်ဝင်လက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အတွက်အရသား2ဦးသေဆုံးပြီး10ဦးလောက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောဆိုပါတယ်ဒီသတင်းကိုတော့ VOA သတင်းတောက်မအေးအေးမှာကဆက်ပြောပြမှာပါ
။ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်တဲကကမိုင်ကုန်းကျေးရွာတဲကိုဂျွန်လ9ရက်နေ့ညကစစ်ကောင်စီဘက်ကလက်နက်ကြီးများအဆက်မပြတ်ပစ်ခတ်မှုတွေကြောင့်ကမိုင်ကုန်းကျေးရွာကဒေသခံ3ဦးဒဏ်ရာရရရှိပြီးဒီရက်ပိုင်းအတွင်းကလေးငယ်2ဦးပါဝင်2ဦးသေဆုံးပြီး10ဦးလောက်ဒဏ်ရာရခဲ့တယ်ဆိုပြီးဒေသခံတွေကပြောပါတယ်
။ကော့ဂရိတ်ကမိုင်ကုန်းမှာရွာသားတွေကတော့များတယ်ကြည့်ရမယ်လက်နှစ်ကြီးနဲ့လည်းပြည့်တယ်အဲဒီရွာကလည်းချူရန်တန်ပန်းတန်ပြည့်တာတွေလည်းပါတယ်ညအထိတ်မတော်ဆိုလေရင်လည်းလာလာပြည့်ဒီရပိုင်းတို့ဒီရပိုင်းတို့ခုနှစ်ရနေ့ညမင်းအားလုံးမရှိဘူးတော့ရှိပါတယ်ညလူကတည်ဆုံးတဲ့လူကနေရာတော့ဘလို့ရှိတယ်ခလေးတွေပါကြည့်တယ
်အခုလိုမျိုးလေချောင်းတက်ခဲမှုတွေကြောင့်ကောလက်နှစ်ကြီးတွေနဲ့ပြစ်ခတ်မှုတွေကြောင့်ပါဒေသခံလူလူတွေဟာတောတောင်တွေထဲမှာပုံအောင်နေထိုင်နေရပြီးနေထိုင်ဖို့အမိုးအကာနဲ့စာနယ်ရိတ်ခါတွေလိုအပ်နေတယ်လို့လည်းကရင်လူခွင့်ရေးဖွဲ့ KHRG ကပြောရေးဆိုခွင့်ရှိသူစောနန္ဒစုကအခုလိုပြောပါတယ်
။တောတောင်ထဲမှာတက်တီတိတ်ဆောင်နေရတဲ့ RDP တွေဆိုလို့ရှိရင်တော့ခိုင်ခန့်လုံခြုံမှုရှိတဲ့နေရာခိုင်နေကိုရှိဖို့တည်းအင်တာမအရေးတကြီးလိုအပ်တယ်။ပနာနောက်ဒီအခြေခံလူသားချင်းစာနာထောက်ထားမှုအခုမြင်နေဆက်လက်ပြီးတော့မှလုံလုံလောက်လောက်နဲ့ရရှိဖို့လိုအပ်တယ်ပေါ့နော်။အဓိကတော့နေရာခိုင်ခန့်စာနာရိတ်ခါကိုမိုဒင်ကလာဆိုရတဲ့အာရာဇီဥတုကလာမှာတော့ဒီဟာတွေမသိမနေရရှိဖို့လိုအပ်တယ်ပေါ့
ဂျွန်လ9ရက်နေ့ကလက်လက်ကြီးကြည်စံထိမှန်ပြီး3ဦးဒဏ်ရာတွေရခဲ့တယ်လို့ဂျွန်လ9ရက်နေ့တုန်းကတော့ရွာတန်းရှိကျေးရွာကကလေးငယ်တဦးသေဆုံးပြီးနောက်ထပ်မိသားစုဝင်3ဦးလည်းဒဏ်ရာတွေရခဲ့ပါတယ်အခုလိုမျိုးလေချောင်းကနေတိုက်ခိုက်မှုတွေနဲ့လက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်ဒေသခံတွေကတော့အိုးအိမ်ဆုံးခွာထွက်ပြေးနေရပြီးကရင်ပြည်နယ်အတွင်းမှာအိုးအိမ်မဲ့ဒုက္ခတွေ၅သိန်းထက်မနည်းရှိနေပြီလို့လည်းကရင်မျိုးသားအစည်းအရုံးနဲ့လူခွင့်ရေးအဖွဲ့အစည်းတွေကထုတ်ဖော်ပြောဆိုခဲ့ကြပါတယ်ရှင
်။ဒါကတော့ကော့ဂရိတ်ဘက်မှာစစ်ကောင်စီတပ်တွေကလေချောင်းအပါဝင်လက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ကျေးရွာသားတချို့ထိခိုက်ဒဏ်ရာရသေဆုံးတာတွေရှိတဲ့အကြောင်းကိုမအေးအေးမှသတင်းပေးပို့သွားတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပါမယ်။ပထမအုပ်ဆုံးအနေနဲ့ကတော့ဒုအတန်းအစီအစဉ်ဖြစ်ပါတယ်။မြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုအစောပိုင်းကာလနိုင်ငံနယ်တဝန်းပေါ်ပေါက်ခဲ့တဲ့အာဏာရှင်စန့်ကျင်လှုပ်ရှားမှုတွေဟာစစ်တပ်ရဲ့အင်အားသုံးနှိမ်နင်းမှုကြောင့်နောက်ပိုင်းမှာအနှဲငယ်အပြော့သွားပေမဲ့ပျောက်ကြားသပိတ်တွေနဲ့အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေကတော့နေရာတော်တော်များများမှာရပ်မသွားပါဘူး။ပြည်내ဘူးကြောက်ကပဲသကိုင်းတိုင်းဒေသတွင်းကမြို့ရွာတွေမှာလူမှုသပိတ်ပွဲတွေဆင်နွှဲရက်ဆက်ဆင်နွှဲနေတာရှိနေတဲ့အကြောင်းကိုဒီတစ်ပတ်ဒုအတန်းအစီအစဉ်မှာ Frontier မြန်မာဝိုင်းတော်သားတွေကစူးစီးတိပြတင်ဆက်ထားပါတယ
်။ကျမတို့ကတခါတလေအဲ့လိုအလုပ်ကိုမလုံးမဖြစ်အလုပ်ကလည်းလုံးရတယ်ဒီတော်လည်းရလည်းမလုံးမဖြစ်လုံးရတယ်ဆိုတော့ဒီတော်လည်းလုံးရင်မရလို့ညီမတခါလေးအဲ့လိုဆန္ဒပြဖြစ်တယ်ဖြစ်တော့မှတခုကဖြစ်မှာပဲဆိုတဲ့ပုံနဲ့တခါဒါမဲ့အဲ့လိုအိမ်ချိုးလိမ့်မယ်ဆိုတော့မထင်ထားဘူးပေါ့တပိတ်လေးပြတာတပိတ်ပြတာဗျာနည်းနည်းလည်းမပါပဲနဲ့
ဒါကတော့အခုအချိန်ထိငိမ့်ချန်းစွာဆန္ဒပြနေကြတဲ့သခိုင်းတိုင်းတွင်လူမှုတပိတ်တွေတဲကရဲရင်တဲ့ဒေသခံတချို့ရဲ့စကားသံတွေဖြစ်ပါတယ်ဒီနေရာဟာပြင်းထန်တဲ့စစ်ပရိပခတွေနဲ့တိမ့်နဲ့ချီတဲ့နေရဲဆုံးခွာပြေးနေရတဲ့စစ်ပေးဆောင်ဥယျာဉ်တွေရှိနေပြီးတော့တခြားတိုင်းနဲ့ပြည်နယ်တွေရဲ့အင်ဂျီတွေမိရှုဖြက်စီးခံရမှုထက်လေးစားပုံများတဲ့မိရှုဖြက်စီးခံရတာတွေရှိနေပေမဲ့လူမှုတပိတ်တိုက်ပွဲတွေကဆက်လက်ရှိနေဆဲဖြစ်ပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တာဘတ်စင်ပေါ့ဒ်ကတ်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Foundation Heron တဲကတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်အဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါအဆောင်မအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်မေလ26ရက်နေ့စကိုင်းတိုင်းရင်းမဲ့ပင်မြို့နယ်အရှိတ်ချမ်းကရွာတရွာ
နိုင်မခအဆောင်မ
Hey, we're done, yeah.
Hey, we're done.
လူတစ်ထောင်နီးပါးပါဝင်တဲ့ဒီတပိတ်စစ်ကြောင်းဟာစစ်ကောင်စီကိုစန့်ကျင်ကြောင်းဆန္ဒပြနေကြတာပါ
။
အနာသိမီနောက်စစ်ကောင်စီကဆန္ဒပြလူမှုအပေါ်အကြမ်းဖက်ဖြိုခွင်းတာတွေလုပ်ခဲ့ပြီးနောက်ပိုင်းအခုလိုလူရင်အားများများနဲ့ဆန္ဒပြတာမျိုးတွေမရှိသလောက်ဖြစ်လာပြီးသတင်းစာမျက်နှာတွေထပ်မလဲမြင်ရခဲလာပါရဲ့အခုလူလူတပိတ်ကစစ်အာဏာရှင်ကိုဒီဇိုင်းမက်မက်ဆန့်ကျင်ဆန္ဒပြနေတဲ့ရမတ်ပင်စလင်ကြီးရွာပေါင်းစုံတပိတ်စစ်ကြောင်းရဲ့ဆန္ဒပြရက်ရှိရာပြည်တဲ့နေ့အထိမ့်မတ်တပိတ်လည်းဖြစ်ပါတယ်တထောင်ဝန်းကျင်ရှိတဲ့ဒီလူအုပ်ထဲမှာကျောင်းသားအရွယ်ကလေးငယ်တွေကနေစပြီးအသက်ကြီးပိုင်းတွေထိအရွယ်ဆုံးအမျိုးသားအမျိုးသမီးတွေပါဝင်ကြပါတယ်အဲ့ဒီထဲမှာအသက်40ကျော်အရွယ်ဒေါ်လလလည်းပါဝင်ပါတယ်ဒေါ်လလကအာနာစတင်ကလေးကအခုထိကြေးရွာဆန္ဒပြတပိတ်တွေမှာအမြဲလိုလိုပါဝင်လေးရှိတဲ့သူတို့ပါစာဝတ်နေရေးအတွက်ရုန်းကန်နေရတဲ့ကြားကဆန္ဒပြတပိတ်တွေမှာသူဘလို့ပါဝင်တယ်လဲဆိုတာကိုပြောပြပါတယ
်နိုင်ငံကြီးကမကောင်းတော့စာဝတ်နေရေးကလည်းအတူတူဆက်ဆဲကြုံရတယ်ကျမတို့ကတခါတလေအဲ့လိုအလုပ်ကိုမလုံးမဖြစ်အလုပ်ပါလဲလုပ်ရတယ်ဒီဒေါ်လကြီးကလည်းမလုံးမဖြစ်လောရတယ်ဆိုတော့ဒီတော့လေလုံရင်နေရာလုံရင်းမဲ့တစ်ခါလေးအဲ့လိုဆန္ဒပြပြစ်တယ်ဒီဒီရွာပေါင်းလုံးတို့တွေရောအကုန်လုံးဒီလိုမျိုးတပင်းရာသူတွေရောဒီနေ့တော့ကျမတို့ကမနိုင်နိုင်ဘူးအဲ့ဒီတော့ကျတော့ကျမတို့ကတောင်ရလုံငန်းခွင်ထဲမှာဗိတ်ပြခြင်းနဲ့ဗိတ်မောက်ခြင်းနဲ့အဲ့ဒီတော့ကျမတို့အလုံးလုံးတဲ့ဒီကိုလာခဲ့ပါအဲ့လိုသူတို့တပင်းရာသူတွေကျမတို့ကဖိတ်ခေါ်ရတာချင
်းအာနာရှင်စန့်ကျင်ရေးမှာဆရာထက်တန်ပြီးပါဝင်တာကဒေါ်လာလားတယောက်ထဲမဟုတ်ပါဘူးကျန်တဲ့သူမိသားစုဝင်တွေလည်းကြေးရလူလူတပိတ်တွေမှာအရင်အားတလို့မိသားစုလိုက်ပါဝင်ကြတယ်လို့ဆိုပါတယ်ဒေါ်လာလာရဲ့သားသမီး9ယောက်ရှိတဲ့အထက်ကအသက်20ဝန်းကျင်အရွယ်သားလက်ကဒေသခံကာကွယ်တပ်ဖွဲ့တစ်ခုရဲ့အဖွဲ့ဝင်ဖြစ်ပါတယ်ဒေါ်လာလာအတွက်တော့လက်လက်ကင်မဆန့်ကျင်နိုင်တဲ့အခြေအနေမှာလူလူဆန္ဒပြပွဲတွေမှာပါဝင်နေရတာကသူ့အတွက်တော်လှန်ရေးတစ်မျိုးဖြစ်တယ်လို့သူကယုံကြည်ပါတယ
်ဒီအာဏာရှင်ကလုံးဝမှပြည်သူလူထုကိုမျက်နှာမမူတဲ့ဒါအာဏာရှင်တစ်တိုက်ဖြစ်တယ်ကျမတို့ကကျမတို့ကိုချစ်မြတ်လို့တဲ့အစိုးရသားလေးလက်ခံမှာဖြစ်တယ်အဲ့တော့ကြတော့ကျမတို့ကဒီအာဏာရှင်ကိုမပြုတ်မှမပြုတ်မချင်းကျမတို့တန်တိုင်းနဲ့နီးနဲ့လုံနိုင်နဲ့ခွင့်အားနဲ့ကျမတို့ကတော့မောရင်နားမယ်နားပြီးတော်လာမယ
်စကိုင်းတိုင်းဟာအာဏာသိမ်းတဲ့နှစ်နှစ်ကျော်ကာလအတွင်းစစ်တပ်ရဲ့ပြင်းထန်တဲ့ထိုးစစ်တွေနဲ့ပြည်နှိမ်မှုတွေကိုခံနေရတဲ့ဒေသတွေထဲမှာတစ်ခုအပါအဝင်ဖြစ်ပါတယ်ဒါကြောင့်စစ်တပ်ကိုခုခံဖို့ဒေသတွင်းလက်နက်ကိုင်အဖွဲ့တွေလည်းအားကောင်းပါတယ်အဲ့ဒီလိုဒေသမှာနှစ်နှစ်ကျော်ကာလအထိရမပြဆန္ဒပြဝဲတွေလုပ်နိုင်မှုကြုံနေရတဲ့အခက်အခဲတွေကိုရမပင်စလင်ကြီးရွာပေါင်းစုံတပိတ်စစ်ကြောင်းဦးဆောင်သူကိုလွမ်းသူကတို့အတန်ကိုပြောပါတယ
်စိတ်ကောင်းမှုကတော့ဒီဘက်ချက်ကတော့လူလူအရင်ကတော့လူလူပေါဝင်မှုမရှိတော့တာပေါ့မရှိတော့တာကိုကျွန်တော်ဆက်ဆက်လေ့လာတဲ့အခါမှာရန်သူရဲ့ business ဆက်မှုများတယ်စောင့်ဝင်နေပြီးခက်ခဲလာကြတယ်အခြေခံအကြောင်းသားအကြောင်းတရားနည်းရကိုတွေ့တတိယအချက်ကတော့ကျွန်တော်တို့ရဲ့ဒီလူလူတပိတ်တိုက်ပွဲဆင်နွှဲတဲ့အခြေရင်းချက်မှုပေါ့ဘူးဘူးလေးကတော့ဒီမနက်ခင်းပိုင်းမှာထွက်တာများတာဖြစ်တဲ့အတွက်အဲ့မနက်ခင်းပိုင်းဟာပေါင်လာလုံးမင်းကြီးကြီးကြီးတောင်လာလုံးမင်းကိုတောင်းနေတဲ့အချိန်မှာထွက်ရတဲ့အခြေအနေမျိုးနောက်ဆုံးကတော့လူစုတိုက်ပွဲပေါ်မှာအချို့တော့လက်နက်ကန်ဒေါ်လာကြီးရဲဘော်တွေရဲ့ခံတားချင်းခံရတဲ့ပြည်သူရဲ့ကူးပေါင်းပေါင်းမှုမရှိတဲ့စိန်ခေါ်မှုတွေဆိုဒီနေ့အချိန်ကြီးကျွန်တော်တို့သိနေဖြစ်တယ်ဟုတ
်ရှင်မပင်အခြေဆိုင်လက်နက်ကအင်အားစုတစ်ခုဖြစ်တဲ့မြောက်ရမပြည်သူ့ကော်မတီတဲ့ရဲ့တာဝန်ခံကတော့
အဲ့တော့တို့မျိုးမျိုးစုံနဲ့ဆန္ဒပြနေတာလေကျွန်တော်တို့တွေ့ပါတယ်စာထိုင်းဖို့အမျိုးမျိုးနဲ့ဒီစာသားမျိုးမျိုးနဲ့ပေါ့နော်အဲတို့ဒီ idea လေးတွေထုတ်ထုတ်ပြီးမှဒီစက်ကောင်စီကိုမကြိုက်ကြောင်းလွှမ်းမှတ်နေတာပေါ့နော်အဲကျွန်တော်တို့လူကဆရာမရှင်စနစ်ကိုမကြိုက်ကြောင်းလောက်တာဖြစ်တဲ့တက်ကြောင်တို့ကျွန်တော်တို့ဒီပေါ်မှာတော့ဝန်တာအားရဆောင်တဲ့ကျူးစုပါလက်ခံပါကျွန်တော်တို့ကတော့ဟိုပေါ့ဟိုပြီးလန့်ပေါ့နော်ပြီးလန့်ဆိုတော့ကျွန်တော်တို့တိုင်ရင်းနေဒီစီကိစ္စအတားလင်းကျွန်တော်တို့ဆောင်ရွက်တာပေါ့နော်
ကျေးလက်တွေမှာဆန္ဒပြပွဲတွေဆက်ရှိနေစေဖြစ်ပေမဲ့စကိုင်းတိုင်းရဲ့မြို့ပေါ် area တွေမှာကတော့တပိတ်တွေဆက်မထွက်နိုင်အောင်စစ်ကောင်စီဘက်ကမျိုးမျိုးဖိနှိပ်မှုတွေရှိနေပါတယ်။မြို့ပေါ်ပျောက်ကြားလူလူတပိတ်တွေကိုအကြမ်းဖက်ပြိုခွင်းတာတပိတ်ဖွဲ့ဝင်တွေကိုဖမ်းဆီးတာတွေကြောင့်ပျောက်ကြားဆန္ဒပြတပိတ်တွေလုပ်ဖို့ခက်လာပြီးဆက်ပြီးရပ်တည်နိုင်ဖို့လည်းခက်လာကြပါတယ်။ဒါပေမဲ့မြို့ပေါ်တွေမှာတော့ရန်ဖန်ရန်ကဆိုသလိုပျောက်ကြားတပိတ်ဆန္ဒပြပွဲတွေကိုတွေ့မြင်နေရဆဲပါစကိုင်းကကလေးမျိုးတပိတ်အင်အားစုကတနိုင်ငံလုံးမှာလူလူတပိတ်ဖွဲ့စည်းမှုအစောဆုံးလို့ဆိုရမယ့်အထဲမှာတစ်ခုပါဝင်ဖြစ်ပါတယ်2021ဖေဖော်ဝါရီ9ရက်နေ့မှာကလေးမျိုးရဲ့ចောင်းသားတမတ်ကရရဲ့အရက်ဖက်အဖွဲ့အစည်းတွေရဲ့ပူပေါင်းပြီးစတင်ခဲ့တဲ့ဒီလူလူတပိတ်ကအခုဆိုဆန္ဒပြရက်ရှိအထိရောက်လာပါပြီအသက်22နှစ်အရွယ်ကလေးတက္ကသိုလ်ចောင်းသားကိုပိုက်ပူကကလေးမျိုးတပိတ်အင်အားစုကော်မတီဦးဆောင်သူတဦးရဲ့ပါဝင်ပါတယ်
ကလေးလူထုတပိတ်နေနေဒီအနေတိုင်းကျွန်တော်တို့ဒီဆန္ဒပြရတဲ့ကျောင်းနံပါတ်2လူထုတပိတ်ကို
跟住你中间你片的这个 CDM 路项目里系列，然后大家这个路的多天当海嘛，看看看看照片里啊的，隔离病毒也包里当嘛的，这个路途的不有面路线，啊面嘞哎呀，都里这都呢都些地方表达不好，这个内些年面路啊的，那么年里呢隔离路途的不嘛么好，这个路南阳跟南阳路嘛系列，病毒路途的也路面呢是阿南些，我三间讲这个路，等你么好等你啊啊地个阿片就是阿南些，是那个那么看讲表达不的，这个路里内的地区的也旅游。တော်တူတိုက်တော့ဝင်နေ
တာဒါပေမဲ့တပိတ်မှာပါဝင်သူတွေအတွက်ကတော့တကယ်ကိုအန္တရာယ်ရှိတဲ့အခြေအနေပါအခုနှစ်တကြံအတက်နှစ်ကကလေးမျိုးဝမှာလုခဲ့တဲ့အဖွဲ့ဝင်၅ယောက်ပါတဲ့တော်လန်တကြံပျောက်ကြားဆန္ဒပြပွဲတစ်ခုအကြမ်းဖက်ဖြိုခွင်းခံရပြီးအဖွဲ့ဝင်တချို့ဖမ်းဆီးထိန်သိမ်းခံခဲ့ရပါတယ်မက်ဖြူဖြူကအဲ့ဒီဆန္ဒပြပွဲမှာပါဝင်ခဲ့ပြီးထွက်ပြေးလွတ်မြောက်ခဲ့သူတဦးဖြစ်ပါတယ
်၁၂နိုင်၁၅လောက်မှာကျွန်တော်တို့လုခဲ့သူရကူရောက်ပြီးတော့မှဓာတ်ပုံလေးရိုက်မဲ့အချိန်မှာသူကင်းပတ်ကရောက်ခဲ့ပြီးမှအမလိုက်ခံလို့ပြေးရတာကားနေကားတောင်သူကမရဘူးဟာတဲ့ထန်းထန်းထန်းထန်းဆိုပြီးမှတကားပေါက်တွေခုန်ဆင်းပြီးတော့ပြေးရတာကျွန်တော်ကအလုံးကြီးဝထားတာလုံကြီးရောအိုးရောတခါတည်းဂုံလုံးချော့ပြီးတော့လွန့်ပြစ်ထားခဲ့ပြီးမှကျွန်တော်ပြေးတာသူတို့တွေကကင်ပြီးတော့အိုးတွေကိုမိရ
မဖြူဖြူထွက်ပြေးလွတ်မြောက်ခဲ့ပေမဲ့လည်းစစ်ကောင်စီရဲ့ပြစ်မှတ်ထားတိုက်ခိုက်မှုကနေတော့မလွတ်မြောက်ခဲ့ပါဘူးလူကိုမဖမ်းမိခဲ့တာကြောင့်စစ်ကောင်စီကကလေးမျိုးကသူ့နေအိမ်ကိုဘူဒိုဇာတွေနဲ့ဖြိုချဖျက်ဆီးခဲ့ပါတယ်
ဖြစ်တော့မှတခုကဖြစ်မှာပဲဘယ်ပုံနဲ့တိတာဒါပေမဲ့အဲ့လိုအိမ်ချိုးလိမ့်နေလို့မထင်ထားဘူးပေါ့တပိတ်လေးပြတာတပိတ်ပြတာကနည်းနည်းလည်းမပါပဲနဲ့ဒါမိတဲ့လူလည်းမိတယ်ဒါမမိတဲ့လူအိမ်အဲ့လိုမျိုးချိုးလိမ့်နေလို့လည်းလို့လည်းမတွက်ထားပါဘူ
းဒီလောက်ရက်ကစစ်အာဏာရှင်ဟာသူတို့ကိုတော်လှန်ရင်ဒီလိုဖြစ်မယ်ဆိုတာမျိုးတပိတ်အင်အားစုတွေနဲ့ပြည်သူတွေပေါ်ချင်းချောက်တဲ့လောက်ရက်တစ်ခုလို့မက်ဖြူဖြူကပြောပါတယ်ဆန္ဒပြတဲ့ဗိတ်တွေမှာပါဝင်သူတွေဟာအခြေခံကြတဲ့လူခွင့်ရေးတရေဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အခွင့်အရေးတိုင်းရိုးရိုးရှင်းရှင်းဆန္ဒထုတ်ဖော်နေကြသူတွေဖြစ်ပါတယ်။ဒါပေမဲ့ဆရာနာရှင်လက်အောက်ကမြန်မာနိုင်ငံမှာတော့အဲ့ဒီလိုထုတ်ဖော်ပြောဆိုခွင့်ဟာအပြင်းထန်ကန့်သတ်ခံထားရပါတယ်။နိုင်ငံတကာလူအခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch အဖွဲ့ကမြန်မာ researcher မတ်မန်နီမောင်ကတော့ဆန္ဒပြထုတ်ဖော်ပြောဆိုတာတွေမရှိဘူးဆိုအခြေအနေတွေကပိုဆိုးသွားလိမ့်မယ်လို့ပြောပါတယ်။
If people don't speak about what is happening to them, then we can't help them.
ညီမပြည်သူတွေကတို့တို့မှာဘာတွေဆက်ဖြစ်နေလဲ၊ကြုံနေရလဲဆိုတာကိုထုတ်ဖော်မပြောတော့ဘူးဆိုရင်ကျမတို့ဘက်ကလည်းတို့ကိုကူညီမှုတွေပေးနိုင်မှာမဟုတ်ဘူး။ဘာမှလုပ်ပေးနိုင်တော့မှာမဟုတ်ဘူး။အခုအချိန်မှာကျမတို့ကဒီဖိနှိပ်မှုတွေကြုံနေရတဲ့လူထုစီရတဲ့တင်းအချက်လက်တွေကိုပဲမှီခိုနေရတာဖြစ်တယ်။တကယ်လို့မြန်မာပြည်သူတွေကအခုလိုထုတ်ဖော်ပြောဆိုတာတွေရပ်လိုက်မယ်ဆိုရင်တော့သူတို့ကြုံနေရတဲ့ဘက်ကနေပြီးတော့ရပ်တည်ပြောဆိုနိုင်မှုလိုအပ်တဲ့သတင်းအချက်အလက်တွေလည်းရတော့မှာမဟုတ်ဘူးလေ
။အရင်ကနိုင်ငံရေးဆိုတာကိုစိတ်မဝင်စားခဲ့တဲ့ကလေးမျိုးလူလူတပိတ်ကမက်ဖြူဖြူကတော့အာနာရှင်စန့်ကျင်ရေးလူလူတပိတ်တွေမှာသူဘာကြောင့်ပါဝင်နေလဲဆိုတာကိုဒုအတန်ကိုအခုလိုပြောပြလာပါတယ်
။ကျွန်တော်တို့တပိတ်ကနေပြီးမှဒီလူလူကိုခုထိဆရာနာရှင်ကိုတော်လန်နေရဲ့ရှိနေသေးရဲ့ဆိုတာဒီလူလူတို့လည်းသိစေခြင်းနဲ့ကျွန်တော်တို့ရဲ့အတန်ဟာသူတို့အတွက်ကြားစေခြင်းနဲ့ဗျာအဲပြီးတော့ကျွန်တော်တို့အခုနောက်လာမယ်ကျွန်တော်တို့တာသမီကျွန်တော်တို့မိတွေရဲ့ဘဝလေးတွေကောင်းစားစေခြင်းနဲ့ကျွန်တော်တို့ဒါသူတို့တတ်ခဲလို့တည်ရဲ့နဲ့ကျွန်တော်မှအဲ့တဲ့ဆိုတော့အပေါ်မပါပါဘူးဗျတည်ရမယ်ဘဝပဲတည်မယ်ဆိုလည်းတည်လို့ရတယ်ဘာမှမဖြစ်ဘူး
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒုအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dare တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒုအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ဒါကတော့ Frontier မြန်မာဝိုင်းတော်သားတွေတိဖြတ်တင်ဆက်ခဲ့တဲ့ဒုအတန်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ Democracy လူခွင့်ရဲ့ခေပြိုင်ကဘာအစီအစဉ်ကိုတင်ပြပါမယ်ဒီတစ်ပတ်မှာတော့မြန်မာဒီမိုကရေစီတော်လှန်ရေးအကြောင်းကိုဆွေးနွေးထားပါတယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီခရီးဟာစစ်မှတပါအခြားမရှိဆိုတဲ့လမ်းကြောင်းပေါ်ကိုရောက်နေပါပြီလားကုလသမဂ္ဂကဘာလုပ်နိုင်ပါသလဲ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရနဲ့ ERO တိုင်းရင်းသားတော်လှန်ရေးအဖွဲ့တွေအနေနဲ့ရောဘာတွေလုပ်နိုင်ပါသလဲမြန်မာလက်ရှိအခြေအနေတွေကို American Carlton College ကနိုင်ငံတကာရေးရနဲ့သိပ္ပံရေးနိုင်ငံရေးသိပ္ပံပေါမောက်ကဦးထွန်းမြင့်နဲ့ဦးတင်မောင်တန်းတို့ကဆွေးနွေးတင်ပြထားပါတယ်
တော်ဝင်သက်တမ်းခုံဆုံးသွားပြီဖြစ်တဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကွန်ဆယ်နိုလင်းအေဆာကပြောခဲ့ပါတယ်မြန်မာနိုင်ငံပဋိပက္ခမှာ အဖက်လုံးက negotiated settlement လို့ပြောတဲ့ဆွေးနွေးညှိနှိုင်းအဖြစ်မရှာလို့ရဘူးလို့ဆိုပါတယ်စစ်နိုင်တိုက်ဖို့ပဲအာတန်နေကြတယ်လို့လည်းပြောပါတယ်ဒီအကြောင်းနဲ့ဆက်နွယ်ပြီးဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ Carlton College ကနိုင်ငံရေးသိပ္ပံပေါ်မောက်ကဆရာဦးထွန်းမြင့်ဖြစ်ပါတယ်မင်္ဂလာပါဆရာကြီ
းဟုတ်ကဲ့မင်္ဂလာပါဦးတင်မောင်တန်းခင်ဗျဟု
တ်ကဲ့ဒီမိုကရေစီစနစ်ကိုကူးပြောင်းကြတဲ့နိုင်ငံတွေမှာတော့ပေါ့နော်ကျွန်တော်တို့ pact လို့ခေါ်တဲ့သဘောတူညီချက်နဲ့ပဲတွားကြတာကိုတွေ့ရပါတယ်ဆိုတော့ဦးသိန်းစိတ်တော်ဆန်းစုကြည်အစိုးရလက်ထက်တွေကိုကျွန်တော်တို့ပြန်ကြည့်မယ်ဆိုလို့ရှိရင်ငញ្ញန်ရေးဆွေးနွေးပွဲတွေမှာအပြစ်ခတ်ရစေးရေးပြီးသွားတဲ့အခါမှာနိုင်ငံရေးဆွေးနွေးပွဲလုပ်ပြီးသဘောတူညီရဲ့ရယူကြဖို့ဒီလိုသဘောတူညီခဲ့ကြပါတယ်အဲဒီကနေမှစင်ဖွဲ့စည်းပုံပြောင်းလဲရေးကိုတွားမယ်လို့ဒီလိုပဲနားလည်ခဲ့ကြပါတယ်ဆိုတော့အာဆီယံကလည်းအားလုံးပါဝင်တဲ့တမျိုးသားလုံးဆိုင်ရာတွေ့ဆုံဆွေးနွေးပွဲကိုတွားဖို့ပြောပါတယ်။ဒါပေမဲ့စစ်ကောင်စီကအာဆီယံဆိုပြချက်ကိုလည်းလက်ခံတဲ့အရေးအယံမပြခဲ့ပါဘူး။ကြာသေးခင်ကမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းမစ္စတာဘကင်မွန်းကလည်းပြန်လာပြီးတဲ့အခါမှာမကြာသေးခင်ကတန်မှန်ဖိအားပို့ပြီးပေးကြဖို့ပြောလိုက်တာကိုတွေ့ရပါတယ်။ဆိုတော့မြန်မာဒီမိုကရေစီခရီးနဲ့ပတ်သက်ပြီးဆရာဘယ်လိုများမြင်ပါသလဲခင်ဗ
ျဒေါက်တာနော်လင်းအေဂျာပြောသွားတဲ့သူ့ရဲ့အဲကောက်နှုတ်ချက်ကအဲလွဲချော်နေတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်ဒီပြည်သူလူထုဘက်ကရှိနေတဲ့ဒီအဲ NUG ဟလား NLD CRB စသဖြင့်ဒီနိုင်ငံရေးအဖွဲ့အစည်းတွေနဲ့မဆွေးနွေးခြင်းဘူးဆိုတဲ့ဥစ္စာကိုသူနှစ်ဖက်လုံးကနေပြီးမဆွေးနွေးခြင်းဘူးဆိုပြီးတော့ကောင်းနှုတ်ချက်ချသွားတာကလွဲချော်နေတယ်စကစရဲ့နိုင်ငံသားရေးဆိုင်ရာကိစ္စတွေအလုံးကိုလူပြောမလဲလက်မခံဘဲနဲ့ပရက်ရှာတလောက်ပေးထားတာကိုအာဒါသူမမြင်ဘူးလားမသိဘူးဒီဘန်ကီမွန်ကိုတိုင်အဲမြင်တယ်ဆိုလို့ရှိရင်ဘာကိုကြည့်ရမလဲဆိုလို့ရှိရင်ဒီလောက်လောက်လှုပ်ထားတဲ့ဂျားတဲ့ကမြန်မာစစ်တပ်ဒီမအလာရဲ့အောက်မှာဒီလောက်လောက်ပြည်သူလူထုမြန်မာပြည်သူလူထုပေါ်မှာရန်ကရက်ဆက်ပြီးတော့ကဘာမှာရေးဆွဲထားတဲ့ဒီ war crimes against humanity genocide convention စသဖြင့်အဲ့ဒီဥပဒေပေါင်းစုံကိုချိုးဖောက်ပြီးတော့လုပ်နေတဲ့အနေအထားမှာ diplomacy ဆိုတဲ့ဒီနိုင်ငံတကာဆက်ဆံရေးcommunication channel နဲ့သွားပြီးတော့ pressure ပေးလို့ရနိုင်သေးတယ်ဆိုတဲ့အမြင်ဟာအမတမကိုကျင်းမြောင်းတဲ့ဘယ်လိုပြောမလဲကျင်းမြောင်းတယ်လို့ပြောလို့ရှိရင်ရေတိုးတိုးကြည့်ပြီးတော့ပြောလို့ရှိရင်သုံးသပ်ပြီးပြောတဲ့သဘောမျိုးဆန်တယ်လို့ကျွန်တော်တွေ့ရပါတယ
်ဒီ Russia နဲ့တရုတ်ကိုယ်တိုင်ကလုံခြုံရေးကောင်စီမှာထိုင်နေပြီဆိုတဲ့အခါကြတော့ဒီလုံခြုံရေးကောင်စီကနေဆုံးဖြတ်ချက်ထွက်လာပြီးတော့မှအလုပ်ဖြစ်မဲ့နိုင်ငံတကာဆက်ဆံရေးအခြေအနေမှာဘာများဆက်ပြီးလုပ်လို့ရနိုင်လဲ
ကုလသမဂ္ဂဒီချယူရန်ချာတာပေါ့ဗျာ chapter 1 article 2 clause 7ကိုကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်နိုင်ငံတကာနိုင်ငံရဲ့တော်တွင်းမှာဖြစ်နေတဲ့ဖြစ်စဉ်တွေဟာ domestic affair ဖြစ်တယ်ပြည်တွင်းရေးဖြစ်တယ်အဲ့ဒီပြည်တွင်းရေးဖြစ်တဲ့အတွက်အဲဘယ် international body အမှာဝင်ပြီးတော့အဲနောက်ရှက်လို့မရဘူးဟန်တားလို့မရဘူးဆိုတဲ့ဥစ္စာကိုရေးထားခြင်းဖြစ်တယ်အဲ့ဒီ clause ရဲ့ပထမပိုင်းမှာပေါ့လေအဲ့ဒါကိုတရုတ်နဲ့ရုရှားကအမြဲလို့သုံးပြီးတော့သူတို့ဘယ်လိုပြောမလဲဆိုရှင် policy board ချတာများတယ်ဒါပေမဲ့အဲ့ဒီ clause ရဲ့ဒုတိယပိုင်းမှာဟာရေးထားတာကအကယ်၍မြန်မာနိုင်ငံလိုနိုင်ငံမျိုးဖြစ်နေတဲ့ကိစ္စဟာနိုင်ငံတကာအလုံခြုံရေးအတွက် stability တည်ငြိမ်ရေးအတွက်ကိုကျွန်တော်တို့ထိခိုက်လာပြီဆိုလို့ရှိရင်ကုလသမဂ္ဂအနေနဲ့စတင်ပြီးတော့လုံပိုင်권ရှိပြီဆိုတဲ့သဘောမျိုးကိုဆွလိုထားခြင်းဖြစ်တယ်။အဲ့ဒါတော့ chapter 7ပေါ့ပြောလို့ရှိရင်ဒါ physical intervention စင်တီစဉ်းစားရမယ့်ပုံစံမျိုး။အဲ့တော့2669ကျွန်တော်တို့ဒီကုလသမဂ္ဂလုံခြုံရေးကောင်စီကချထားတဲ့2669ကကျွန်တော် chapter 6 syllable ပဲရှိသေးတယ် diplomacy pressure ရဲ့ maximum ကိုပေးထားခြင်းဖြစ်တယ်။အဲ့ဒီဥစ္စာကိုဒါအကုန်သွားပြီ။အဲ့ဒါနောက်ထပ်ထပ်သွားမယ့်ဥစ္စာက chapter 7ဒီအခန်း9ဆိုင်ရာတကယ် action concrete action ကိုလာတော့မယ်အဲဒီ concrete action ရဲ့ဘာလဲခုနကကျွန်တော်ပြောတဲ့ဒီလက်နဲ့ရောင်းချမှုကိုပိတ်ဆို့ရေးလေးရင်စီးတွေမြန်မာနိုင်ငံဝင်နေတဲ့ကိစ္စကို illegal ဖြစ်ရေးပုတ်စပိတ်ဆို့ရေးအဲ့ဒီဘက်ကိုတွားရမှာဖြစ်တယ် maximum ဒီ diplomatic pressure ဆိုတဲ့ဥစ္စာ banking moon အနေနဲ့ဆွလို့တာကရောက်သွားပြီရှိနေပြီခုစား intervention level ကိုရောက်နေပြီဝင်ပြီးတော့လိုရမယ်ဆိုတဲ့အနေနေထားကိုရောက်နေတ
ာဒါပေမဲ့ကျွန်တော်တို့အမေရိကန်ရဲ့ယက်တီချက်အမေရိကန်လုပ်ပုံကိုလည်းပတ်သက်ပြီးမေကွန်းထုတ်စရာလေးတွေများရှိလာမလားပေါ့အမေရိကန်ကယူကရိန်းကိုလည်းတစ်ဖက်မှာစစ်ပွဲကိုရင်ဆိုင်နေရတယ်တစ်ဖက်မှာထိုင်မောင်ကိစ္စနဲ့ပတ်သက်ပြီးတရုတ်နဲ့လည်းတင်းမာမှုတွေကတိုးတိုးလာနေတယ်ဒီတော့အမေရိကန်ကိုနိုင်ကောမြန်မာနဲ့ဆက်နွယ်ပြီးတရုတ်နဲ့ထပ်မံပြီးတင်းမာမှုတစ်ခုတိုးကျင်စိတ်ကိုရှိပါမလားဆရာဘယ်လိုထင်လဲ
Humanitarian aid non-lethal, but the other years are going to be non-lethal. Humanitarian, Lusatian Sanare, Taubamu Alongo, through Bonchatari. I mean, through Gila de Cajaro, NUG, EAO, EAO, PDF, the Alonga Coalition, Bonsamune, political framework, whether Madria Bonsan Shire, and Naruhua, Kuna Kuni Bemes, Coalition Bonsamune, Madria Bonsan Shire. I know Eddie Erajan, Drunin, Tematina, Lolo Zempa. Yamane Badde Kisa Alongo, the Asia Pacific EU containment net, the Quad net, and North Korea Kisane, Bilosian Kuna trade Kisane, Alone, same bureau through Dwame, Bonsan, Shidelu, General Dondalu Yavare.
Okay. Sasuru Raga, General Langaga, Kuni de Pere Kama, Pujoto demu Pipipo. General, the Pivin down a Pisse, Pujoto demu Pisse, move on dear Langanima, Shibodo, a large way. See ye could need a solution. See ye in a sign, eh? Manga ye, see ye, sign ya. Move on, dear, she will do it, Lucia Solojana.
How about it? I know Solojana, the political frameworks of Bale, Solorado, Dome Lambo. Died out when we die in Nilosian Blue Pim, Blue Nangamuti Tomale, Blue Blue, Sura, Yoma, what the NUCC and UG General Federal Charter 1 and 2 Shibidawe, not who are NUCC framework and Shibidawe, and Roshima, Dodo, Araga. Through changing knowledge, how long was an operation of Pierre, Sanep in a Nanganga in a political bango, Kuna, inclusive federal democracy, you, Dwajines, Rekisab, Yotra, Shied, ah, for Dangle Bure, Yau Rangle Bionine, and UG Gondon Dangle Bionide, you were Dwajin. I don't know Dwajin, a hobby. Tiny the city, Shied, Kugan's the Shied, PDF net, Yau net, EO, and a bomb the loan in a Shied, Naruhua Kunanga, Ninai Muri, Yai Loni Jara Shied. ဘက်ကလည်းလုံးနေတယ်စကားစားလည်းမြောက်ပိုင်းဖွဲ့နေတဲ့လုံးတွေလို့ကျွန်တော်တို့ဒီ NUG နေနဲ့လည်းမြောက်ပိုင်းဖွဲ့နေတဲ့ဖွဲ့ပေါင်းစုံနဲ့လုံးနေတာရှိတယ်အဲ့ဒါတွေရလက်နဲ့လမ်းစဉ်ကဘာလဲဆိုတော့ဟိုတိတိကျကျနိုင်ငံကနားလည်နေအောင် 1 plan ကိုချပွေးရပြီးဒီလိုဒီလိုတွေကျွန်တော်တို့လမ်းထားတာပါလို့ဆိုတော့သူတို့ကာကနနာစကွေးထရင်းဆွေးနွေးထားမှုရှိလားမရှိလားဆိုတော့ကျွန်တော်တို့မသိရဘူးအမသိရတဲ့ခါကျတော့အမေရိကန်နိုင်ငံကြီးရတာမော်ရလောက်တဲ့နိုင်ငံရေးမော်ရမြန်မာနိုင်ငံနဲ့ပတ်သက်တဲ့မော်ရလောက်တဲ့လူတွေမသိရတဲ့ခါကျတော့ဒါတွေခဏခဏမေးတယ်အဲဒီ NUG
အဲ့ဒီအနေနဲ့လမ်းပြတာရှင်းတယ်ပီဒီအက်ကိုကူညီမယ်အီအိုကိုကူညီမယ်ဟုတ်လားအန်ယူဂျီကိုဘိုင်နင်းရဲ့ကျွန်တော်တို့တွဲလို့ရှင်တယ်လက်တွေ့ရလုပ်ငန်းရတွဲလို့ရှင်တယ်ပြောထားပြီးသားဖြစ်တယ်အဲ့ဒါတွေကိုဘာကြောင့်မထိုးဖောက်ကြတာလဲမထိုးဖောက်နိုင်တယ်လဲဆိုတော့ကျွန်တော်လည်းကောင်းကောင်းနားမလဲဘူးโอเคအမေရိကန်နိုင်ငံကာလတန်ကောလိကနိုင်ငံတကာကြီးရနဲ့နိုင်ငံရေးသိပ္ပံပေါ်မှ
ဒါကတော့ဥတည်မောင်တန်းအပတ်စဉ်တင်ဆက်တဲ့ဒီမိုကရေစီလူ့ခွင့်နဲ့ခေပြိုင်ကဘာအစည်းအဝေးကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ VOA ရဲ့တင်းငွေနေနေမနေ့ပတ်အသံလွှင့်အစည်းအဝေးတွေကို Washington DC မြို့တော်ကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်မကြာမီပဲအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးဦးမှာဖြစ်တဲ့အတွက်ဆက်လက်ကြည့်ရှုဆောင်မြောနားတော်တာဆင်နေပါတယ်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA ရဲ့တနင်္ဂနွေနေ့မနေ့ဖက်ရေဒီယိုရုပ်သံအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရေဒီယိုသံလွှင့်အစီအစဉ်တွေကိုတော့လိုင်းနှုန်းမီတာ25 kHz 10.33 ညလိုင်းနှုန်းမီတာ40 kHz 9.33 ညလိုင်းနှုန်းမီတာ58 kHz 5805တို့ကနေထုတ်လွှင့်နေတာဖြစ်ပါတယ်အခုဆက်လက်ပြီးတော့ passing ကန္တာတွေဖြစ်တဲ့အာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကမ္ဘာစတဲ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်အောင်ဖြစ်ပါတယ်အခုပထမအဆုံးအနေနဲ့ကတော့အာရှနိုင်ငံရေးအစီအစဉ်ကိုတင်ပြပါမယ်တရုတ်အမေရိကန်တင်းမာမှုတွေရှိနေချိန်မှာပဲအမေရိကန်အနီးကျူးဘားနိုင်ငံမှာတရုတ်ထောင်လိုင်းရေးစခန်းဆောင်မယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတဲ့ကိစ္စအပါအဝင်တရုတ်အမေရိကန်ဆက်ဆံရေးဒါ့အပြင်ဂျပန်ဖိလစ်ပိုင်အမေရိကန်ကမ်းခြေဆောင်တပ်တွေပူးတွဲစစ်ရေးလေ့ကျင့်တဲ့အကြောင်းစာရာတွေကိုဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာကျွန်တော်ဇော်မိုးကျော်ကပဲဆက်ပြီးပြောပြပါမယ်တရုတ်နဲ့အမေရိကန်အကြားတင်းမာမှုတွေရှိနေချိန်မှာပဲအမေရိကန်အနည်းကကျူဘာကျွန်းနိုင်ငံမှာတရုတ်ထောက်လိုင်းရေးစခန်းဖွင့်ဖို့ကျူဘာကဖွင့်ပြလိုက်တဲ့ဆိုတဲ့သတင်းကိုကမ္ဘာကျော်သောစထရီဂျာနယ်သတင်းစာကြီးကအမေရိကန်ထောက်လိုင်းရေးနဲ့နှိစက်တဲ့သတင်းရပ်ကွက်ကိုကိုးကားပြီးဂျွန်လ၈ရက်ကြာသပတေးနေ့မှာရေးသားဖော်ပြလိုက်ပါတယ်ကျူဘာမှာတရုတ်က electronic TV dropping electronic နည်းပညာနဲ့ဂျားပြတ်ကိုးပြီးနားထောင်နိုင်တဲ့ထောက်လိုင်းရေးစခန်းကိုတည်ဆောက်မှာဖြစ်တယ်လို့ဖော်ပြထားပြီးအမေရိကန်တောင်ပိုင်းမိုင်တရာဝင်းကျင်အတွင်ဆက်သွယ်ရေးအချက်အလက်တွေကိုထောက်လန်းနိုင်မှာဖြစ်တယ်လို့ဆိုပါတယ်အမေရိကန်စစ်ပတ်ဆိုင်ရာ electronic ဆက်သွယ်ရေးနဲ့တင်ပေါ်တော်လာမှုတွေကိုထိန်းချုပ်တဲ့သတင်းအချက်အလက်တွေကိုလည်းထောက်လန်းနိုင်မှာဖြစ်တယ်လို့သတင်းမှာဖော်ပြထားပါတယ်ကျူဘာနဲ့မျက်နှာချင်းဆိုင် Florida ပြည်နယ်မှာ American စစ်ဌာနချုပ်စခန်းတစ်ခုရှိတယ်လို့မြောက်ကာရိုလိုင်းနားမှာလည်းအမေရိကန်အကြီးဆုံးရေတပ်စခန်းရှိပါတယ်အမေရိကန်ကီးဝက်စ်ကျွန်းမြို့နဲ့ကျူဘာအကြားရေလက်ကြားဟာမိုင်တရာပဲဝေးပါတယ်ဒီသတင်းကိုအမေရိကန်ပင်တကွန်စစ်ဌာနချုပ်ကအတိမပြုသလိုသမ္မတဘိုင်ဒင်အစိုးရအမျိုးသားလုံခြုံရေးဌာနပြောခွင့်ရှိသူဂျွန်ကာဘီကလည်းညင်းဆိုပါတယ်ဒါပေမဲ့တရုတ်နဲ့ကျူဘာဆက်ဆံရေးကိုအလွန်စိုးရိမ်မိတယ်လို့တော့သူကပြောဆိုခဲ့ပါတယ်တရုတ်နဲ့ကျူဘာအစိုးရတွေကလည်းဒီသတင်းဟာမဟုတ်မမှန်ဘူးလို့ညင်းဆိုပါတယ်။ဒါပေမဲ့အမေရိကန်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌမတ်ခ်ဝန်နာနဲ့ဒူဥက္ကဋ္ဌမက်ခရိုရူဘီယိုတို့ကတော့အလွန်စိုးရိမ်မိကြောင်းနဲ့အမေရိကန်ရဲ့လုံခြုံရေးနဲ့အချုပ်အခြာကိုကာကွယ်ဖို့သမ္မတဘိုင်ဒင်အစိုးရကိုတိုက်တွန်းပါတယ်။ဒါ့အပြင်ကမ္ဘာကျော်သတင်းဌာနကြီးတွေဖြစ်တဲ့ CNN, CBS, New York Times တို့ကတော့သူတို့နဲ့ဆက်နွယ်တဲ့ထောက်လှမ်းရေးသတင်းရပ်ကွက်တွေကိုကိုးကားပြီးဒီသတင်းကိုတောက်ကြံနေမှာထပ်မံဖော်ပြကြပါတယ်အမေရိကန်ထောက်လိုင်းရေး CIA ကတော့မှတ်ချက်မပေးပါဘူးကျူဘာမှာတရုတ်ထောက်လိုင်းရေးစခန်းတကယ်ဖွင့်ခဲ့ရင်တရုတ်နဲ့အမေရိကန်အကြားအ धिक အပြောင်းအလဲတစ်ခုဖြစ်လာနိုင်တယ်လို့အမေရိကန်တက်ဆက်စ်ပြည်နယ်တက္ကသိုလ် The Lyndon B. Johnson ကျောင်းကလက်ထောက်ပံ့ပိုးခဂျကနက်ရှန်ကာရန်ကတော့ပြောဆိုပါတယ
် It would change the rules of the game right meaning
ဒါအမေရိကန်နဲ့တရုတ်ပြန်ဆိုင်မှုမှာအပြောင်းအလဲတစ်ခုဖြစ်လာနိုင်ပါတယ်အမေရိကန်ကတရုတ်ရဲ့စီးရေးလှုပ်ရှားမှုအခြေအနေတွေကိုအချိန်ကြာမြင့်စွာထောင်လန်းနေနိုင်ခဲ့ပါတယ်တရုတ်ထောင်လန်းရေးစခန်းတည်ဆောက်ခဲ့ရင်တရုတ်ရဲ့တံပြန်လှုပ်ဆောင်နိုင်တဲ့စွမ်းအားတိုးလာမှာဖြစ်ပါတယ်အမေရိကန်အနေနဲ့တရုတ်ဟာပုံမှန်အားဖြင့်ဘာတွေလှုပ်ဆောင်နိုင်တယ်လဲဆိုတာကိုပြန်လည်သုံးသပ်ပြီးတရုတ်နဲ့ပတ်သက်လို့ဘယ်လိုတုံ့ပြန်လှုပ်ဆောင်မလဲဆိုတာတွေကိုတွေ့ချက်ရမှာပါ
ကျူဘာရေးဟာအရင်စစ်အေးခေတုန်းကလည်းဖြစ်ခဲ့ဘူးပါတယ်1962ခုနှစ်ကုလသမဂ္ဂအထွေမှုချုပ်ဥတန့်လက်ထက်မှာဆိုဗီယက်ယူနီယံကကျူဘာမှာနျူကလ িয়ার ဒုံးလက်နက်တွေချထားမယ်လို့စီစဉ်တဲ့အတွက်အမေရိကန်နဲ့စစ်ဖြစ်တော့မလို့ဖြစ်ခဲ့ပါတယ်အခုလဲတရုတ်ကကျူဘာမှာထောင်လိုင်းရေးစခန်းဆောက်ခဲ့ရင်အခြေအနေတွေပိုတင်းမာသွားနိုင်ပါတယ် အမေရိကန်အနေနဲ့ထိုင်ဝမ်ကျွန်းကိုကူညီပံ့ပိုးနေပြီးအမေရိကန်ရေတပ်တင်းမောတွေတောင်တရုတ်ပင်လယ်ပြင်နဲ့ထိုင်ဝမ်ရေလက်ကြားကိုလာရောက်တာကိုတရုတ်ကမကြိုက်ပါဘူးပြီးခဲ့တဲ့ရက်ပိုင်းကအမေရိကန်စစ်ဖက်လေယာဉ်အနီးတရုတ်ဂျက်တိုက်လေယာဉ်တစ်စီးအနီးကပြန်တန်းခဲ့သလိုထိုင်ဝမ်ရေလက်ကြားမှာခုံမောင်းနေတဲ့အမေရိကန်ဖြတ်တင်းမောရှိကနေတရုတ်တိုက်ရင်ရင်တစဉ်ကန့်လန့်ဖြတ်မောင်းနေခဲ့ပါတယ်အမေရိကန်ဘက်ကတော့ကန့်ကွက်ခဲ့ပါတယ်ဒါရီဟာတရုတ်ရဲ့တင်းမာတဲ့သဘောထားကိုပေါ်ပြနေတာဖြစ်ပါတယ်။ပြီးခဲ့တဲ့စင်ကာပူရှန်ဂရီလာဆွေးနွေးပွဲမှာတုန်းကတရုတ်ကာကွယ်ရေးဝန်ကြီးလီရှန်ဖူကအမေရိကန်အနေနဲ့တရုတ်အနီးရေပြင်နဲ့ဝေဟင်မှာစီးရေးလှုပ်ရှားမှုတွေလုပ်တာကိုရပ်တန့်ဖို့တတိပေးပြောဆိုခဲ့ပါတယ်။အမေရိကန်ဘက်ကလည်းတရုတ်ရဲ့ရန်လိုမှုတွေကိုရပ်တန့်ဖို့တတိပေးထားပါတယ်။အခုလိုအချိန်မှာပဲအမေရိကန်ဖိလစ်ပိုင်နဲ့ဂျပန်တို့ကူးတွဲပြီးဂျွန်လ6ရက်နေ့ကတောင်တရုတ်ပင်လယ်ပြင်အတွင်းပထမအဆုံးအချိန်ကန့်ကျင်ဆောင်တပ်တွေကူးတွဲစီးရင်လင်းချင်းခဲ့ပါတယ်။အဓိကရည်ရွယ်ချက်ကိုဖိလစ်ပိုင်ကန့်ကျင်ဆောင်တပ်ပြောရေးဆိုခွင့်ရှိသူဂျွန်အီဗရီနီယက်စ်ကအခုလိုပြောဆိုခဲ့ပါတယ်
။ The purpose of this maritime drill is to increase the interoperability.
လုံနိုင်ငံအကြားပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ဖို့နဲ့အနာဂတ်မှာတစုံတရာဖြစ်လာခဲ့ရင်တနိုင်ငံနဲ့တနိုင်ငံကူညီနိုင်ဖို့ပြင်ဆင်တာဖြစ်တယ်လို့ပြောဆိုသွားတာပါ။ဖိလစ်ပိုင်နဲ့အမေရိကန်အကြား1952ခုနှစ်ကချုပ်ဆိုခဲ့တဲ့စာချုပ်အရတနိုင်ငံအတိုက်ခိုက်ခံခဲ့ရရင်တနိုင်ငံကကူညီဖို့သဘောတူထားပါတယ်။တောင်တရုတ်ပင်လယ်ပြင်ရေပိုင်နဲ့60ရာခိုင်နှုန်းလောက်ကိုတရုတ်ကဒူဘိုင်းလိုကျွကျော်ထားတဲ့အတွက်ဖိလစ်ပိုင်အပါအဝင်ဒေသတွင်းနိုင်ငံတွေနဲ့ပိုင်နဲ့အငင်းပွားမှုဖြစ်နေပါတယ်။လာမယ့်စက်တင်ဘာလကျရင်အာဆီယံအလဲကျဥက္ကဋ္ဌအင်ဒိုနီးရှားကဦးဆောင်ပေးအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းပထမအဆုံးအကြိမ်အာဆီယံပူးတွဲစီရေးလေ့ကျင့်မှုပြုလုပ်မှာဖြစ်ပါတယ်။တရုတ်နဲ့အင်ဒိုနီးရှားအငင်းပွားနေတဲ့မြောက်နက်တူနာပင်လယ်ပြင်အတွင်းမှာလည်းလေ့ကျင့်မှုတွေပြုလုပ်နိုင်ကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါမယ
်။အာရှနိုင်ငံရဲ့အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။အခုဆက်လက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါမယ်။တောင်သူလယ်သမားတွေအသုံးပြုဖို့လေယာသုံးစက်ပစ္စည်းတွေဝယ်ယူနိုင်ဖို့အတွက်မြမစိုက်ပျိုးရေးဘဏ်ကနေငွေချေးပေးမယ်လို့ပြောကြားခဲ့ပေမဲ့တိကျတဲ့အချက်အလက်တွေတော့မသိရသေးပါဘူးဒီလိုသတင်းတွေအပြင်တပတ်အတွင်းလေယာထွက်ကုန်သီးနှံစည်းအတက်အကျတွေဘလို့ဖြစ်ခဲ့ပါသလဲဒီလိုအချက်အလက်တွေကိုလေယာစီးပွားသတင်းများအစီအစဉ်မှာ Farmer Time Media ကစူးစီးတင်ဆက်ပေးထားပါတယ်
လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုကျော်ကျော်နဲ့သူကျမမေစပယ်ကတင်ဆက်ပေးသွားပါမယ်
။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးနဲ့စီးပွားရေးကဏ္ဍကထိတ်တဲရောက်တဲ့သတင်းတွေမှာတောင်သူတွေလေယာသုံးဆက်ပစ္စည်းဝယ်ယူနိုင်မှုအတွက်မြန်မာစိုက်ပျိုးရေးဘဏ်ကငွေချေးပေးမယ်ဆိုတဲ့သတင်းနဲ့ဆက်ကြပါရစေ။တောင်သူတွေအနေနဲ့လေယာသုံးဆက်ပစ္စည်းဝယ်ယူနိုင်မှုအတွက်ငွေကျပ်3,900ကနေ3,500အထိထုတ်ချေးပေးမယ်လို့မြမလေယာဖွံ့ဖြိုးရေးဘဏ်ကဇွန်လ2ရက်နေ့မှာထုတ်ပြန်ထားပါတယ်။ဝယ်ထုတ်ချေးပေးမယ်ပုံစံကတော့တောင်သူတူဦးကိုအများဆုံးကျပ်3,900အထိချေးမှာဖြစ်ပြီးအသင်းအဖွဲ့တောင်သူအစုအဖွဲ့အနေနဲ့လျှောက်ထားသူတွေကိုတော့အများဆုံးကျပ်3,500အထိချေးပေးသွားမှာဖြစ်ပါတယ်။လေယာသုံးဆက်ပစ္စည်းဝယ်ယူဖို့ငွေထုတ်ချေးမယ်ဆိုတဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးတောင်သူတွေဘက်ကစိတ်ဝင်စားမှုရှိပေမဲ့တိကျတဲ့အချက်လက်တွေမသိရတာကြောင့်အခက်အခဲဖြစ်နေရလို့တောင်သူတွေဘက်ကဆိုပါတယ်။ချင်းဝင်နဲ့ပတ်သက်လို့လေယာကကန့်တချက်ရှိမရှိအပါအဝင်လိုအပ်တဲ့စာရွက်စာတမ်းအာမခံပစ္စည်းစတဲ့အချက်လက်တွေကိုစုံစမ်းနိုင်ဖို့မြမလေယာဖွံ့ဖြိုးရေးဘဏ်ထုတ်ပြန်ချက်မှာပါတဲ့ဖုန်းနံပါတ်ကိုဆက်သွယ်ပေးမယ်။ဖုန်းလက်ခံဖြစ်ကြားလာတာမရှိဘူးလို့ဗကူးမျိုးနယ်ကတောင်သူဦးထွန်းစော်ကပြောပါရယ်။မြမလေယာဖွံ့ဖြိုးရေးဘဏ်ကတော့တစ်နှစ်ကိုအတိုး900ခန့်လုံးနဲ့ချေးပေးမှာဖြစ်ပြီးချင်းဝင်ရယူလို့တဲ့တောင်သူတွေအနေနဲ့ဤဆက်ရမြမလေယာဖွံ့ဖြိုးရေးဘဏ်ခရိုင်မြို့နယ်ဘဏ်ခွဲတွေနဲ့ဆက်သွယ်ပြီးချင်းဝင်ရဲ့အတွက်တင်သွင်းရမယ့်အာမခံနဲ့ချင်းဝင်ဆိုင်ရာစည်းကမ်းသတ်မှတ်ချက်ကိုမေးမြန်းလျှောက်ထားနိုင်တယ်လို့အသိပေးထားပါရယ်။ဝယ်ယူရမယ်လေယာသုံးဆက်ပစ္စည်းတွေကထော်လာဂျီနဲ့လက်တုံးထုံဆက်တွေအတွက်ချင်းဝင်ကို၃နှစ်အရေးကြစနစ်နဲ့ပြန်လည်ပေးသွင်းရမှာဖြစ်ပါတယ်။ကျန်တဲ့လေယာသုံးဆက်ပစ္စည်းကတော့၅နှစ်အရေးကြစနစ်နဲ့ပေးဆက်ရမှာပါ။ လက်တလုံးမှာတော့မိုးစပါးစိုက်ပျိုးဖို့အတွက်စိုက်ပျိုးစီချင်းငွေတွေကိုတိုင်းနယ်ပြည်နယ်အသီးသီးမှာစတင်ထုတ်ချနေပေမဲ့အရင်နှစ်မိုးစပါးစိုက်ပျိုးစီချင်းငွေပြန်လည်မပေးသွင်းရသေးတဲ့တောင်သူတွေကိုတော့ထုတ်မချပေးဘူးလို့ဆိုပါတယ်
တရုတ်နဲ့ထိုင်းနိုင်ငံကိုထိုဘက်တီတရားဝင်တင်ပို့နိုင်ဖို့ညှိနှိုင်းနေပါတယ်။မြန်မာထိုဘက်တီကိုတရုတ်နဲ့ထိုင်းနိုင်ငံဈေးကွက်မှာလက်နိုင်ငံအစိုးရကုန်သွယ်ရေးဌာနအချင်းချင်းဈေးကွက်ချိတ်ဆက်ရောင်းချနိုင်ဖို့အတွက်ညှိနှိုင်းဆောင်ရွက်နေတယ်လို့မြန်မာနိုင်ငံထိုဘက်တီတင်ပို့ရောင်းချသူများအသင်းကပြောပါတယ်။လရှိမှာမြန်မာနိုင်ငံကထွက်ရှိတဲ့ထောဘက်တီရဲ့90ရာခိုင်နှုန်းလောက်ကတရားမဝင်ရောင်းချနေရတာဖြစ်ပြီးတရားဝင်သင်ပို့နိုင်ဖို့ဆိုရင်အရေးသွေးကောင်းမှုပြီးဓာတုပိုးမွားကင်းစင်ကြောင်းစစ်ဆေးထောက်ခံချက်လက်မှတ်တွေလိုအပ်တယ်လို့ထောဘက်တီအသင်းရဲ့တာဝန်ရှိသူတဦးကပြောပါတယ်တရားဝင်သင်ပို့ခွင့်ရမယ်ဆိုရင်ထောဘက်တီတကီလိုကိုဘက်30ကနေဘက်100အထိဈေးကောင်းရလာနိုင်တယ်လို့ကုန်တယ်တွေကသုံးသပ်ကြပါတယ်ပြီးခဲ့တဲ့နှစ်ထောဘက်တီယာဒီကထိုင်းနိုင်ငံကိုနန်ဆက်လန်ကျောင်းကနေတန်ချိန်တစ်ထောင်ခန့်တရားမဝင်တင်ပို့ခဲ့ပြီးတရားဝင်တင်ပို့မှုအနေနဲ့မလေးရှားနိုင်ငံကိုလေကျောင်းကနေတန်ချိန်50ခန့်သာတင်ပို့နိုင်ခဲ့တယ်လို့ထောဘက်တီအသင်းရဲ့တာဝန်ရှိသူတဦးကဆိုပါတယ်
မြန်မာမကြီးသည့်အဆိုကိုလက်စင်တန်ချိန်900လောက်တင်သွင်းလိုတယ်လို့အရှိအလဲပိုင်းအာလက်ဆော်ဘာ UAE နိုင်ငံခြေဆိုင်ကုမ္ပဏီတစ်ခုကကန့်လန့်ထားတယ်လို့ကုန်တယ်တွေကပြောပါတယ်။ကနဦးအဆင့်အနေနဲ့ UAE နိုင်ငံကိုမကြီးသည့်တင်ဖို့လိုတဲ့လုပ်ငန်းရှင်တွေကုမ္ပဏီတွေအနေနဲ့လိုအပ်တဲ့အချက်လက်တွေကိုမြန်မာအင်္ဂလိပ်နှစ်ဘာသာနဲ့ရေးသားပြီးစီးပွားရေးနဲ့ဥဒေယဝယ်ဝန်ကြီးဌာနစားသုံးလူရေးရာဦးစီးဌာနကိုပေးပို့ရမှာဖြစ်ပါတယ်။အဲ့ဒီနောက်မကြီးသည့်တင်ပို့နိုင်ဖို့အတွက်အရေးသေးပိုင်းဈေးနှုန်းနဲ့တင်ပို့မှုနဲ့ပတ်သက်တဲ့ကိစ္စရပ်တွေကိုအစဉ်အဆက်ဆွေးနွေးမှုတွေလုပ်ဆောင်ရမှာဖြစ်တယ်လို့ရန်ကုန်ဘရင်တော်ကုန်စည်တိုင်ရဲ့တာဝန်ရှိသူတူကပြောပါတယ်။ဟု
တ်ကဲ့လားဟုတ်ကဲ့ဟိုတို့တို့တော့ဟိုလိုချင်တယ်ပြောတယ်ကျွန်တော်တို့ကလည်းဒီကနမူနာပါညာနဲ့စကားပြောဖို့ဟိုပါသေးတယ်မလွယ်သေးဘူး။ဘယ်လိုမျိုးကြည့်နေတာလဲမသိဘူးကျောဆွဲလားသူ့ဘာလားဘယ်လိုပါညာအဲ့လိုမသိတာဘူး။
လက်တော်မှာတော့မြန်မာမကြီးတီကိုထိုင်းနိုင်ငံတရုတ်ဘင်္ဂလားဒေ့ရှ်နိုင်ငံဗီယက်နမ်နိုင်ငံစတဲ့ပြည်ပနိုင်ငံတချို့ကိုတင်ပို့နေပါတယ်ပြည်ပကိုအဓိကတင်ပို့လာကအစိပါမကြီးတီအတောင်လိုက်ဖြစ်ပြီးအစိထုတ်ထားတဲ့မကြီးတီအသားပတ်တွေကတော့ပြည်တွင်းမှာပဲအဓိကအသုံးပြုကြပါတယ်ပြည်ပနိုင်ငံတွေမှာတော့မကြီးတီကိုစားတောက်ကုန်လုပ်ငန်းတွေမှာအသုံးပြုကြတယ်လို့တိရစ္ဆာန်အစားဖြစ်လဲသုံးဆွဲကြတယ်လို့ဆိုပါတယ
်ဟိုတချို့တော့ဥမာဘော်ဒါရပေါ်သွားကြအဲ့တို့ယူရီယာတို့ဘာကြတော့ဆင်ဒီပိုင်းကျူးရတယ်အဲ့လိုမျိုးဟိုအတွက်ဝယ်တာကြီးရှိတာပေါ့တော်တော်များများတော့ဒီကဲဟိုကျွန်တော်တို့ဒီကဗီယက်နမ်တို့ဘာလို့လဲသွားတယ်ပေါ့မြန်မာဟိုဆိုတော့အကျော်ဆွဲပဲသွားတာများတယ်အကျော်ဆွဲဆိုတာကဒီအစီပါပေါ့အခွင့်မပါဘူးအကျော်ဆွဲထားတဲ့ဟာတောင့်တိုင်းသွားတာများတယ်ဟုတ်အဓိကတော့တို့ဟိုပေါ့တလေးစာအတွက်တို့နောက်လုပ်ငန်းသုံးပေါ့ကုန်ကြမ်းပေါ့သွားတယ်အဲ့လိုတော့သွားတယ်ဟုတ်
လက်ရှိမှာလက်ဆက်ကုံတွေလမ်းကြောင်းနေရာနေတဆင်ပြပဈေးကွက်ကိုတင်ပို့နေတဲ့မြမမကြီးသည့်အစိပါတထံကိုအရေးအသွေးလိုက်အမေရိကန်ဒေါ်လာ400ကနေ600ကျားဈေးရှိနေပါတယ်ပြည်တွင်းဈေးကွက်မှာတော့မကြီးသည့်မှဲ့တွေဝင်ရောက်မှုများတဲ့အတွက်မကြီးသည့်ဈေးနှုန်းကျဆင်းနေပြီးရန်ကုန်ဘေးနောက်ဈေးကွက်မှာအစိပါမကြီးသည့်တပိတ်တာကို1400ကနေ1500ကျပ်အစိထုတ်ထားတဲ့မကြီးသည့်တပိတ်တာကို1200ကျပ်ကနေ1500ကျပ်ပေါက်ဈေးရှိနေပါတယ်
အခုဆက်ပြီးမေလ31ရက်ကနေဇွန်9ရက်နေ့ထိဈေးကွက်တွင်အသက်ကြာနေမည်ဖြစ်သွားတဲ့လေယာထွက်ကုန်ဒီနန်ဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်။ကျင်းပဝယ်ယူမှုအားကောင်းပြီးလက်ကျက်နည်းလာတဲ့ခြင်းဟာပြီးခဲ့တဲ့တစ်ပတ်ကတပိတ်တာကို9500ကျပ်အထိအမြင့်ဆုံးဈေးရောက်ရှိခဲ့ပါတယ်။လက်တော်မှာတော့ဒေတာတချို့ကဂျင်းတွေဈေးကွက်ထဲကိုစတင်ဝင်ရောက်လာတာကြောင့်တပိတ်တာကို900ကျပ်ပြန်ကျဆင်းသွားပါတယ်။ဂျင်းများစွာထွက်ရှိတဲ့ရှမ်းပြည်နယ်အောင်ပန်းဈေးကွက်မှာလက်ရှိဂျင်း6တပိတ်တာကို2800ကျပ်ဂျင်းအခက်ကြီးတပိတ်တာကို6900ကနေ9000ကျပ်ကြာစီနဲ့အယောင်းဝယ်ဖြစ်နေပါတယ်မြန်မာနိုင်ငံမှာဂျင်းစိမ့်နဲ့ဂျင်း6မျိုးရှိပြီးပင်လယ်ရေကြောင်းနဲ့နက်ဆက်ဒေတာတွေကနေထိုင်းဘင်္ဂလားဒေ့ရှ်တရုတ်တိရီလင်္ကာနဲ့အိန္ဒိယနိုင်ငံတို့ကိုတင်ပို့ရောင်းချနေပါတယ်
မြန်မာနှစ်တကူတချံကာလနောက်ပိုင်းထောက်လျှောက်တိုးတက်လာခဲ့တဲ့ပြည်ရင်းစံစည်းတွေကအခုတစ်ပတ်မှလည်းရှုဘပေါ်ဆန်းအပါအဝင်စံတချို့ဈေးနှုန်းငယ်ထပ်ပြီးမြင့်တက်လာပါတယ်။စံသမားကုန်စည်တိုင်းဝါရန်ရဲ့နေ့စဉ်စံစည်းထုတ်ပြန်ချက်အရရှုဘပေါ်ဆန်းတအိတ်ကိုလက်ရှိ 9,500 ကနေ 13,200 ကျပ်လောက်ပေါက်ဈေးရှိနေပြီး 9,000 ကျပ်လောက်ဈေးမြင့်တက်လာပါတယ်။စံညမ်းဖြစ်တဲ့ရက်90ဆန်ကတအိတ်ကို 6,900 ကျပ်ကနေ 9,500 ကျပ်ပေါင်းစည်းရှိပြီး 1,000 ကနေ 1,000 ကျပ်အထိဈေးမြင့်တက်လာပါတယ်။မော်ကျိုးဒေတာထွက်ပေါ်ဆန်းစံစည်းကတော့တအိတ်ကို 8,000 ကနေ 8,600 ကျပ်ပေါင်းစည်းရှိပြီးကျပ်4,000နဲ့ 9,000 ကျပ်ဈေးပြန်ကျဆင်းလာပါတယ်။လက်ရှိမှာပြပစံတင်မှုကလည်းပုံမှန်လတွေထက်ရောချမှုရှိနေတယ်လို့ကုန်တယ်တွေကပြောဆိုထားပါတယ်။
အိန္ဒိယဒီကပုဂံပဲတွေဖြစ်တဲ့ဘင်းစင်ကုန်နဲ့မက်ပယ်ဇေကတော့ဆက်လက်မြင့်တက်နေပါတယ်။ပြင်သွင်းမှရောအိန္ဒိယမှာပါအထွက်နှုံရောကြနေတာကြောင့်ဈေးကဆက်လက်အားကောင်းနေတာပါ။ရန်ကုန်ပြည်နယ်ကုန်စည်တိုင်းဈေးကွက်မှာစွန်လ6ရက်နေ့ကမက်ပယ် FAQRZ တတန်ကို 23,500 ကျပ်ပဲစင်ကုန်တတန်ကို 32,500 ကျပ်ပေါင်းစီရှိနေပြီးပဲစင်ကုန်နီကတပတ်အတွင်းတတန်ကို 34,000 ကျပ်ဈေးထက်မှန်မြင့်တက်လာပြီးမဲ့မက်ပေကတော့ 10,000 ကျပ်ဈေးပြန်ကျဆင်းသွားပါတယ်။အောင်လန်ကုန်စည်တိုင်းဈေးကွက်မှာတော့ဇွန်လ6ရက်နေ့ကမက်ပေ20ပိတ်တောင်းဝင်းတအိတ်ကို 9,400 ကျပ်ပဲစင်ကုန်နီတအိတ်ကို 35,000 ကျပ်ပေါင်းစီဖြစ်ပေါ်နေပြီးတပတ်အတွင်းမက်ပေကတအိတ်ကို 1,000 ကျပ်ပဲစင်ကုန်ကြီးက 12,000 ကျပ်လောက်ဈေးထက်မှန်မြင့်တက်လာပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနယ်စိမ်းနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
်။ဒါကတော့လေယာစီးပွားသတင်းများအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။အခုဆက်လက်ပြီးတော့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါအောင်မယ်။ကမ္ဘာအပူချိန်မြင့်တက်ပြီးယာတီဥရုပိုမိုဘူပြင်း6သိန်းလာရကအဖြစ်များလာတဲ့သဘာဝဘေးဒဏ်တွေနှစ်ဆင်ပိုပြီးဆိုးဝါးပြင်းထန်လာနေချိန်မှာပဲကနေဒါနိုင်ငံကတော့ပူပြင်း6သိန်းလုံးနဲ့အတွက်စံချိန်တင်ပြင်းထန်တဲ့တော်မီကြီးနဲ့ရင်ဆိုင်နေရပါတယ်။တော်မီရီစီကမိဂိုငွေတွေကြောင့်ကနေဒါနဲ့အမေရိကန်အရှိတ်ဘက်ပြည်နယ်တွေတဒါဇင်ကျော်လောက်မှာလေထုညင်ညမ်းနေပြီးကျန်းမာရေးသတိပေးချက်တွေလည်းထုတ်ပြန်ထားရပါတယ်။ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနားလောင်အောင်တင်ပြထားပါတယ်။
ကနေဒါနိုင်ငံအနောက်ပိုင်းမှာတော်မီတွေနေစဉ်လောင်ကျွမ်းလေရှိပေမဲ့ဒီနေ့မှာတော့စံချိန်တင်အောင်ပြင်းထန်လာပါတယ်။တော်မီလောင်တက်တဲ့ရာသီအစမှာပဲအပြင်းထန်ဆုံးမီးပေးနဲ့ရင်ဆိုင်ရတာပါ။ဂျွန်လပထမပတ်ထဲမှာတင်ကနေဒါနိုင်ငံတွင်းကမြေအေက6တန်းခွဲလောက်မီးပေးတင်ခဲ့ရပြီပါပြီ။ဒီပမာဏဟာဆယ်နှစ်တာလောင်ကျွမ်းခဲ့တဲ့နှုန်းထက်15ဆပိုများတယ်လို့ပြည်ထောင်စုအစိုးရရဲ့အရေးပေါ်တုံ့ပြန်ရေးဝန်ကြီးဌာနဝန်ကြီးကပြောပါတယ်။ကနေဒါဝန်ကြီးချုပ် Justin Trudeau ကလည်းဂျွန်လ9ရက်သတင်းစာရှင်းလင်းပွဲကနေပြည်သူတွေကိုအခုလိုပြောဆိုသွားပါတယ်
။ I want to recognize the air quality statements that have been issued by Environment Canada because of wildfire smoke. People across the country are being affected.
တောင်မီတန်ရဲ့တရောက်မှုကိုတနိုင်ငံလုံးရင်ဆိုင်နေရပါတယ်။အားနည်းတဲ့လူတွေပို့ပြီးတော့ထိခိုက်နိုင်တဲ့အနေအထားတွေမြင်နေရပါတယ်။အပြင်မှာကျင်းပတဲ့ပွဲလမ်းတွေကိုလည်းရပ်ထားရပါတယ်။ကလေးတွေကိုလည်းအပြင်မထွက်ပဲအိမ်ထဲမှာပဲနားနေကြဖို့စီစဉ်ထားရပါတယ
်။တော်မီစီကမိခွန်းဝယ်တဲ့ကြောင့်မြို့တော်အိုတာဝါမွန်ထရီယယ်နဲ့တော်ရွန်တိုရဲ့ကောင်းငင်ရမှာမှောင်မဲနေပြီးတော့လေထုအကြီးအသေးတတိပေးချက်တွေထုတ်ပြန်ထားတာပါ။လက်ရှိတော်မီလောင်းတဲ့နေရာပေါင်း400ကျော်ရှိနေပြီးတော့နေရာပေါင်း150လောက်ကတော်မီတွေထိမရအောင်ဖြစ်လာသလိုနိုင်ငံအရှေ့ပိုင်းဂရိတ်ဘက်ပြည်နယ်မှာလည်းအခြေအနေအတော်ဆိုးနေပြီးတော့လမ်းမကြီးတွေပိတ်ထားရပြီးဆက်တွဲရေးတိုင်တွေမိကျိုးတွေပါနှီးပေးတင်မဲ့အနေထားရောက်နေတာပါ။ပုံမှန်မဟုတ်ပဲရာသီဥတုတွေပိုးပြီးတော့ပူပြင်း6တွေ့လာတဲ့အတွေ့မှတ်တမ်းစတင်ပြုစုခဲ့တဲ့အချိန်ကလေးကအဆိုးဝါးဆုံးအပြင်းထန်ဆုံးတော်မီကြီးလည်းဖြစ်ပါတယ်။မီတင်နိုင်တဲ့အရသာပြည်သူထောင်ပေါင်းများစွာဘေးလွယာရှောင်တိန်နေရပြီးစစ်ဖက်တပ်ဖွဲ့ဝင်တွေအပြင်နိုင်ငံတကာကမိသက်သမားတွေပါလာရောက်ကူညီငြိမ်းသက်နေရတာပါ။ကမ္ဘာအပူချိန်မြင့်တက်လာတဲ့အတွေ့ကနေဒါနိုင်ငံမှာလည်းလက်သလုံးနှစ်တွေအတွင်းဆိုးဝါးပြင်းထန်တဲ့ရာသီဥတုနဲ့ပိုးပြီးတော့ကြုံတွေ့လာရတာပါ။ပြီးခဲ့တဲ့မေလထက်မှာပဲနိုင်ငံအနောက်ပိုင်းဒေသမှာတော်မီစတင်လောင်ကျွမ်းခဲ့ပြီးတော့အရှေ့ပိုင်းဗီနေရီတီအရှိန်နဲ့ရောက်လာတာဖြစ်ပါတယ်။ကနေဒါနိုင်ငံတော်ဝါနေရအနှံ့လောင်ကျွမ်းနေတဲ့တော်မီတွေအချိန်မြင့်လာတဲ့အတွက်လဲဩစတြေးလျမက္ကဆီကိုနယူးဇီလန်တောင်အာဖရိကနဲ့အမေရိကန်ပြည်ထောင်စုကရောက်လာတဲ့မိသက်သမားတထောင်ကျော်အပြင်ပြင်သစ်နိုင်ငံကမိသက်သမား100ကျော်ဝိုင်းလာရောက်ကူညီငြိမ်းသက်နေတာပါ
နော်ဝေနိုင်ငံရာသီဥတုနယ်သဘာဝပတ်ဝန်းကျင်သုတေသနဌာနလေးထုနဲ့ဥတုရာသီဆိုင်ရာသိပ္ပံပညာရှင်တွေကလည်းကနေဒါတော်မီကမီခိုတွေဟာဥရောပအရှေ့ပိုင်းနိုင်ငံဖြစ်တဲ့နော်ဝေအထိရောက်လာမယ်လို့လည်းကြိုတင်ခန့်မှန်းကြပါတယ်
With the increasing temperatures due to the climate change, forest fires are likely to be more common.
ရာသီဥတုပြောင်းလဲလာမှုကြောင့်အပူချိန်တွေတိုးလာတာနဲ့အမျှတော်မီတွေပုံမှုအဖြစ်များလာပြီးပုံမှုပြီးပြင်းထန်လာမဲ့ပုံရှိပါတယ်။ဒါကြောင့်အခုလိုအခြေအနေမျိုးတွေရှေ့အနာဂတ်မှာပိုအဖြစ်များလာမယ်လို့ထင်ပါတယ်။ဒီလိုတော်မီတွေသိပ်ဆိုးလာရင်ရာသီဥတုအပေါ်ကျင်းတွေတက်ရောက်မှုရှိလာပါလိမ့်မယ်။
အတလန်တိတ်သမုတ်တရားနဲ့ထိစပ်နေတဲ့အမေရိကန်အရှေ့ခြံကန်ယူရန်ဒေတာအလုံးမှာလေသူအကြီးအတွေးသတိပေးချက်ကိုအမေရိကန်မိုးလေဝသဌာနကထုတ်ပြန်ခဲ့ရပါတယ်။နိုင်ငံအရှေ့ပိုင်းမှာရှိတဲ့ဗာမော့ပြည်နယ်ကနေတောင်ကယ်ရိုလိုင်းနာပြည်နယ်တွေမှာအနောက်အလယ်ပိုင်းပြည်နယ်တွေဖြစ်တဲ့အိုဟိုင်ယိုနဲ့ကန်ဆစ်ပြည်နယ်တွေအထိအသက်ရှူလမ်းကြောင်းဆိုင်ရာကျန်းမာရေးသတိပေးချက်တွေထုတ်ပြန်ခဲ့ရတာပါ။လေသူတွေရောက်နေတဲ့မီခိုငွေတွေဟာကျန်းမာရေးကိုထိခိုက်နိုင်လောက်တဲ့အထိများပြားနေတဲ့အတွက်လဲအမေရိကန်ပြည်ထောင်စုအရှေ့ခြံကမြို့တွေမှာအိမ်မြင်ထွက်ရင်နှာခေါင်းစည်းဝတ်ကြဖို့တာဝန်ရှိသူတွေဆိုအော်နေပါတယ်
။ I do believe that events like this do have a climate link and of course the climate we know is changing it's getting hotter
ဒီလိုတော်မီလောင်တာကဥဒုရာသီပြောင်းလဲမှုနဲ့ဆက်ဆက်နေတယ်လို့ကျွန်တော်အမှန်တကယ်ယုံကြည်ပါတယ်။ကျွန်တော်မြင်နေရတဲ့ရာသီဥဒုကလည်းပြောင်းလဲနေတာပါ။အပူချိန်ပုံမြင့်လာရင်တချို့ဒေသတွေမှာမိုးများပြီးတချို့နေရာမှာကျတော့ပူပြင်းခြောက်သွေ့လာပါတယ်။အခုကျွန်တော်တို့ရင်ဆိုင်နေရတဲ့လေတုညဉ့်ဉန်းမှုကနယူးဒေလီ၊မွန်ဘိုင်းနဲ့ဂျကာတာကအဆင့်လောက်ရှိပါတယ်။ဒီလိုနှိုင်းယှဉ်ပြမှာပဲသက်ဆိုင်ရာဒေသကလူတွေလည်းသူတို့ရဲ့လေတုအကြီးအသေးကိုပြုပြင်ဖို့တတိထားမိလာမှာပါ။
တော်မီလောင်ကျွမ်းရာကထွက်လာတဲ့မိခိုးငွေနဲ့ဆက်ဆက်ပြီးတော့နှလုံးယောဂါနဲ့လေးဖြတ်တာအပါဝင်ပြည်သူတွေကြားသိဆုံးမှုတွေလည်းနေ့စဉ်တိုးလာတာပါလေတုံညဉ့်ညမ်းမှုနဲ့ဆက်ဆက်ပြီးတော့ခံစားရတဲ့ဝေဒနာတွေထဲမှာပန်းနာရင်ကျက်တာအသက်ရှူလမ်းကြောင်းဆိုင်ရာယောဂါတွေနဲ့မျိုးလုံးနဲ့အရေးပြားတွေရရနာလဲပါပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ကိန်းဂဏန်းတွေအရလေတုညဉ့်ညမ်းမှုနဲ့ဆက်ဆက်ပြီးတော့ကမ္ဘာတဝန်းနေ့စဉ်သိဆုံးနေရတဲ့လူအရေးက9တန်းအထိရှိပါတယ်လေလူတဲ့ဖလောင်အင်တန်ငွေတွေတိတ်တဲလာပြီးတော့အပူချိန်မြင့်တက်လာတဲ့အတွဲကမ္ဘာဒေသအတော်များများမှာတော်မီးတွေပုံမလောင်ကျနာဖြစ်တယ်လို့ဥတုရာသီဆိုင်ရာသိပ္ပံပညာရှင်တွေကထောက်ပြထားပါတယ်။လက်တလုံးနှစ်အတွင်းမှာပဲဩစတြေးလျ၊အင်ဒိုနီးရှား၊ကနေဒါနဲ့အမေရိကန်မြောက်ပိုင်းအနောက်တောင်ပိုင်းနဲ့အရှေ့တောင်ပိုင်းပြည်နယ်တွေအပြင်ဥရောပအနောက်ပိုင်းနိုင်ငံတွေမှာပါဆိုးဝါးပြင်းထန်ပြီးတော့ပျက်စီးဆုံးရှုံးမှုကြီးမားလာတဲ့တော်မီးကြီးတွေနဲ့ရင်ဆိုင်ကြုံတွေ့ထားရပြီးဖြစ်ပါတယ်။ကျမနောင်လောပါ
ဒါကတော့နားလောင်တင်ပြတဲ့ဥရုရာသီနဲ့အနာဂတ်ကမ္ဘာအစည်းအဝေးကိုကြီးစုနားတော်တာဆင်ခဲ့ရတာပါ VOA ရဲ့အတန်လွင်အစည်းအဝေးတွေကိုဆက်လက်ထုတ်လင်းနေပါတယ်အခုတော့သတင်းအချင်းချုပ်တွေကိုဒေါခင်မျိုးသက်ကပြောပြပါအောင်မယ
်ယူကရိန်းနိုင်ငံတောင်ပိုင်းမှာယူကရိန်းတပ်တွေကရုရှားတပ်တွေနဲ့ပြင်းပြင်းထန်ထန်တိုက်ခိုက်နေချိန်မှာပဲမြောက်ပိုင်းမှာရှိတဲ့ Kiev မြို့တော်ကိုကနေဒါဝန်ကြီးချုပ် Justin Trudeau ကြိုတင်ကြေညာမှထားပဲရောက်လာပြီးတော့ယူကရိန်းသမ္မတ Volodymyr Zelensky နဲ့တွေ့ဆုံခဲ့ပါတယ်ကနေဒါဝန်ကြီးချုပ်ကယူကရိန်းနိုင်ငံကာဆန်တီတာကရေအားဖြည့်စစ်ဖြန့်ပြီးကမှရေကာတာပျက်စီးမှုကြောင့်ရေကြီးရေရှမ်းဒုက္ခရောက်နေသူတွေစာနာမှုအကူအညီ38တန်းခွဲပေးအပ်ခဲ့ပါတယ်ယူကရိန်းကနန်ဇာတီနန်တွေကိုတခြားလွေရထွက်ကုန်တွေကိုပင်လယ်နက်ကနေတဆင့်ကဘာတင်ပို့ဖို့အစီအစဉ်မှာရုရှားပူပေါင်းပါဝင်ဖို့ကုလသမဂ္ဂနဲ့ရုရှားကတောက်ကြနေမှာစတင်ဆွေးနွေးနေကြပါပြီဆူဒန်နိုင်ငံမှာတော့စစ်တပ်အကြီးအကဲဖာတာအယ်ဘဟန်နဲ့ပြိုင်မဲ့ဖြစ်တဲ့သူ့ရဲ့လက်ထောက်ဟောင်း RSF တပ်ဖွဲ့ခေါင်းဆောင်မဟာမက်ဟမ်ဒန်တို့ကြားဖြစ်ပေါ်နေတဲ့တိုက်ပွဲတွေအတွက်24နာရီကြာအပြစ်ခတ်ရစဲရေးကိုစနေမနေ့မှာစတင်လိုက်ပါပြီမီလာလည်းဆက်ဖြစ်တဲ့တိုက်ပွဲတွေအတွက်ပြစ်ခတ်ရရအချင်းချင်းကြီးညာပေမဲ့24နာရီမပြည့်ခင်ကျိုးပြက်ကုန်တာမို့အခုတချိန်နဲ့စောင့်ကြည့်နေကြပါတယ်။ထိုင်ဝမ်ကစနေနေ့မှာစီးရဲလေ့ကျင့်မှုတစ်ခုပြုလုပ်ခဲ့ပါတယ်။ဒီစီးရဲလေ့ကျင့်မှုမှာအတန်းဖက်သမားတွေရဲ့ပြန်ပေးဆွဲမှုကိုကဲတင်တဲ့လေ့ကျင့်မှုလည်းပါဝင်ပါတယ
်။တရင်ချင်းချုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာပါခင်ဗျာ။ဒီကနေ့မနေ့ဖက်အတန်လွင်စီးရဲတွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုကကိုညာဝင်းအောင်ဖြစ်ပါတယ်ခင်ဗျာအတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဘက်ထရစ်ဒေဝါနဲ့ချာစတန်မော့ခ်တို့ဖြစ်ပါတယ် VOA ရဲ့တနင်္ဂနွေနေ့မနေ့ဖက်အတန်လွင်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်ကျွန်တော်တို့ရဲ့အတန်လွင်အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးတူတင်ပါတယ်သောတာရှင်မြန်မာပြည်သူပြောင်းလဲဘေးအန္တရာယ်ဝေးကွာကြပါစေကျွန်တော်ကဇော်မိုးဇော်ပါThank you.
This program has come.